Welcome to the Voice of America in Burmese.
Mingala nidhi ye sa ma tora shi ni sai chan ma pyo shwin ja ba de kya. Yu American Day 2018 khu ne ogula 9 ye tining nwe ni manat khin season ni go American Bureau su Washington DC myo ro ga ni line no meter 2440 58 do ga ni dai yai na sin nen de lo VOA ye Facebook sa myin na ga ba dai yai thau lwin pe ni ba de kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန်းရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါအမေရိကန်နိုင်ငံရွေးဝင်ကြီးမိုက်ဖွန်ပေယိုဟာစင်ကာပူကနေခီးဆက်ပြီးအင်ဒိုနီးရှားနိုင်ငံမှာရောက်နေပါတယ်မင်္ဂလာဒေသဒုက္ခသည်တွေကိုယ်သဘောနဲ့ကိုဘေးကင်းလုံခြုံကုန်သတ်ခါရှိစွာပြန်နိုင်ရေးလှုပ်ဆောင်ဖို့အာဆီယံအဖွဲ့ကတိုက်တွန်းပါတယ်ရခိုင်ရေးနဲ့ဒေသရင်းလုံခြုံရေးဆိုင်ရာတခြားကိစ္စရပ်တွေကိုပြင်ဆင်ရေးဟာလွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဖြစ်လာဖို့မရှိမဖြစ်လိုအပ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဒီတဲ့တွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းတည်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့မနေ့အစီအစဉ်မှာတော့ကဘာပေါ်ကစမ်းသစ်တီထွင်ထိတ်တန့်နိုင်ငံ20ထဲမှာတရုတ်နိုင်ငံကထိတ်ဆုံးမှရှိနေတဲ့အကြောင်းနဲ့တူဥက္ကဋ္ဌရဲ့မြန်မာတရားရေးစီရင်တဲ့ဒလီထုံးသုံးသက်ချက်တင်ပြတဲ့အခါမှာတော့
မြန်မာတရားစီရင်ရေးစနစ်မှာလက်စားမှုအုပ်ချုပ်ရေးဌာနကြီးစိုးမှုတရားသူကြီးနဲ့ရှေ့နေတွေရဲ့စွန့်ရင်မိကြမှုစတဲ့
သတင်းတွေပြီးမှနားဆင်သွားရဖို့ရှိပါတယ်တခါနောက်ပိုင်းမှာတော့ EDN အင်္ဂလိပ်သင်ကန်းစာနဲ့အတူ VOA ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကမ်းကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့တင်းနေငွေနေမနဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်နိုင်ငံရွေးဝင်ကြီးမိုက်ဖွန်ပေယိုဟာအရှေ့တောင်အရှခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်အင်ဒိုနီးရှားနိုင်ငံကိုစနေနေ့ကရောက်သွားပြီးခီးစဉ်တစ်ချောင်းမှာအဓိကကိစ္စကတော့မြောက်ကိုရီးယားရေးပဲဖြစ်ပါတယ်အင်ဒိုနီးရှားကိုခီးမဆက်ခင်စင်ကာပူနိုင်ငံမှာရှိနေချိန်အတွင်းမှာတော့နျူကလ িয়ার ကင်းရှင်းရေးပြောဆိုဆွေးနွေးတာတွေနဲ့အတူအမေရိကန်မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးသတင်းစကားတွေအမျိုးမျိုးထွက်ထားပါတယ်။ဝန်ကြီးပွန်ပေယိုနဲ့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယွန်ဟူတို့ဟာစုပေါင်းတပ်ပုံရိုက်ချိန်အတွင်းတယောက်နဲ့တယောက်တွေ့ဆုံပြီးလက်ဆွဲနှုတ်ဆက်ကြတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဟက်သာနိုဝတ်ကဂျကာတာကိုအသွားလျင်ပေါ်မှာသတင်းတောက်တွေကိုပြောပါတယ်။ဝန်ကြီးပွန်ပေယိုကကျွန်တော်တို့မကြခင်ဆွေးနွေးကြရအောင်လို့ပြောတဲ့ပေါ်ဝန်ကြီးရီယွန်ဟူကလည်းကျွန်တော်သဘောတူပါတယ်။တိတ်ကိုအကျိုးရှိမဲ့ဆွေးနွေးပွဲတွေဖြစ်ဖို့ရှိပါတယ်လို့ပြန်ပြောပါတယ်။အဲဒီနောက်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အတွက်ပြလိုက်တဲ့စာကိုဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဆန်ကင်းကဝန်ကြီးရီလက်ထက်ထည့်ပေးပါတယ်။စာပါအကြောင်းအရာတွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဝန်ကြီးနှုတ်ကြားခဏတာတွေ့ဆုံနှုတ်ဆက်တဲ့ကိစ္စဟာအံ့ဩစရာမဟုတ်ပဲဒါကခံမှန်းလို့ရပါတယ်။ထိစပ်မှုအများစုကအပြုသဘောဆောင်ပြီးဒါဟာအရင်ကားတဲ့စာရင်တိုးတက်လာတာပါ။နေပေါင်းများစွာဆက်ဆံရေးအဆင်မပြေဖြစ်ပြီးတဲ့နောက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိစောက်နေပါတယ်လို့အမေရိကန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။
တရုတ်နိုင်ငံမှာအငိမ့်စားပမောခဝန်ကွမ်ဆူးကိုအာဏာပိုင်တွေကနေအိမ်ကနေအတင်းအကျပ်ဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်၃ရက်အကြာမှာသူ့ကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ပြည်ရင်းပြည်ပမှာရှိနေတဲ့လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။အသက်84နှစ်အရွယ်ပမောခဝန်ကွမ်ဆူးအနေနဲ့ရုပ်ပိုင်းဆိုင်ရာနှင်းပန်းနှိပ်စက်ခံရမှုရာဇဝတ်ကျူးလွန်မှုစတဲ့ဆွဲချက်တွေဒါမှမဟုတ်နှစ်ခုစလုံးနဲ့ရင်ဆိုင်ရမယ့်အခြေအနေပေါ်မှာသူတို့အနေနဲ့စိုးရိမ်မကင်းဖြစ်နေကြတာပါ။တရုတ်နိုင်ငံမှာအစိုးရအနေနဲ့သူ့အပေါ်ဆန့်ကျင်သူတွေကိုနှိမ်နှင်းဖြိုခွဲဖို့အာဏာအလဲသုံးစားပြုမှုကိုဆက်ပြီးအသုံးပြုနေတဲ့နိုင်ငံရေးနဲ့ဥပဒေပေါင်းစနစ်ကိုပြုပြင်ပြောင်းလဲဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တောင်းဆိုဖို့လဲလူခွင့်ရေးဖွဲ့တွေကတိုက်တွန်းခဲ့ကြပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှန်ဒုံခရိုင်မှာနေထိုင်တဲ့အငိမ့်စားပေါ်မောခဝန်ကွမ်ဆူးဟာ VOA နဲ့တယ်လီဖုန်းကနေတိုက်ရိုက်အင်တာဗျူးလုပ်နေချိန်မှာသူ့နေအိမ်နဲ့အာဏာပိုင်တွေကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။သူဖမ်းခံရတဲ့အချိန်ဟာတရုတ်သမ္မတရှီကျင်းပင်အုပ်ချုပ်မှုကိုအပြင်းထန်စိန်ခေါ်နေချိန်တရုတ်အစိုးရအတွက်အထိခိုက်မခံနိုင်တဲ့အချိန်လည်းဖြစ်နေပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရန်ရယ်ကင်းရှင်းရေးတီတီယော်ယော်လုပ်ဖို့နဲ့အကြောင်းတွေနာမှာလမ်းသွားလမ်းလာတွေဘေးရန်ရယ်ကင်းရှင်းရေးအကောက်အွယ်ပူပေးဖို့ခုနှစ်ရက်မြောက်တောင်းဆိုဆန္ဒပြကြတဲ့အကြောင်းသားတွေနဲ့ရတပ်ဖွဲ့ကြားစနေနေ့ကရုံးဝင်းဆန်ကဖြစ်ပါတယ်။ဒါကာမြို့တော်ကဒန်မွန်ဒီအရက်မှာဆန္ဒပြသူရပ်ပေါင်းများစွာကိုရတပ်ဖွဲ့ကမြေရုံဘုံတွေနမတ်တုပ်တွေတုံပြီးနှိမ်နှင်းဖြိုခွဲသလိုဆန္ဒပြသူတွေကလည်းကြောက်ခဲတွေနဲ့ပြန်ပြီးပစ်ပေါက်ကြပါတယ်။အခင်ဖြစ်ရတဲ့လူအများပြားတန်ရန်ရတယ်လို့သတင်းမီဒီယာတွေကပြောပါတယ်။ဆန္ဒပြသူတွေကကားတွေကိုလည်းဖျက်ဆီးပါတယ်။မီတင်ရှုခံရတဲ့ကားတွေအပါအဝင်ဒီကတင်းဘက်တွင်ကားဆင်ရည်၃ဝါကျော်ဖြစ်စီခံရတယ်လို့ပြည်ထဲဝင်ကြီးအာစတူဇမန်ခန်ကမာကသတင်းတော်တွေကိုပြောပါတယ်။အထိန်အကွက်မဲ့ခီးတဲ့တင်ဘက်စကားတွေခီးတဲ့ရဖို့အပြိုင်ဆိုင်လူမောင်းရင်ကောလိကျောင်းသား၂ယောက်ကားတိုက်ခံရလို့ဒေဆုံးသွားပြီးတဲ့နောက်တင်းလာနေကတကားမျိုးတော်မှာဆန္ဒပြပွဲတွေဆက်ဖြစ်တာပါ။အထူးသဖြင့်မတော်တဆမှုတွေဖြစ်လေရှိတဲ့ဒေသတွေကလမ်းတွေမှာကျောင်းသားတွေကဆန္ဒပြတာ၊ရင်မောင်းလိုင်စင်တွေစစ်တာ၊မော်တော်ယာဉ်တွေကိုသူတို့ဘာသာလမ်းကျော်ရှင်းတာတွေပြင်တချို့ပြည်တွေမှာယင်ကြီးတွေနဲ့ယင်ငယ်တွေတိကျစီခွဲသွားဖို့ယင်ကြောကန့်တတ်တာတွေလုပ်ကြပါတယ်။ ဆန္ဒပြသူတွေကိုအနာရပါတီဝင်တွေကထိန်းချုပ်ဖို့ကြိုးစားတယ်ဆိုတဲ့သတင်းတွေထွက်ပြီးအဲ့ဒီအပေါ်ဆန္ဒပြသူတွေကဥပမာရဲဆန္ဒပြကျောင်းသားတွေရဲ့တောင်းဆိုချက်၉ချက်ကိုအဆင့်နိုင်လုပ်ပေးသွားမယ်လို့ဝန်ကြီးချုပ်ရှိခ်ဟာစီနာကကြေညာပေးထားပါတယ်
တူရကီအစ်မြင့်ဝင်ကြီးနှစ်ဦးကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားဒဏ်ခတ်အရေးယူလိုက်ပြီးတဲ့နောက်တူရကီဘက်ကလည်းထပ်တူပြန်ပြီးလက်တုံပြန်သွားမှာဖြစ်တယ်လို့တူရကီသမ္မတရီဆက်ပ်တာယစ်အာဒိုဝန်ကစနေနေ့ကကြေညာလိုက်ပါတယ်တူရကီနိုင်ငံမှာအမေရိကန်သင်းအုပ်ဆရာအန်ဒရူးဘန်ဆန်ကိုဆက်လက်ထိန်းသိမ်းထားဆဲဖြစ်တာကြောင့်အမေရိကန်ဘက်ကတူရကီအစိုးရကိုဖိအားပေးတဲ့အနေနဲ့ပြစ်မှတ်ထားဒဏ်ခတ်မှုကိုချမှတ်ခဲ့တာပါတူရကီနိုင်ငံမြို့တော်အန်ကာမှာစနေနေ့ကပြုလုပ်တဲ့အမျိုးသမီးပါတီအစည်းအဝေးတစ်ခုကိုတက်ရောက်ပြီးမိကွန်းပြောကြားချိန်မှာသမ္မတအာဒိုဝန်ကအမေရိကန်အပေါ်လက်တုံပြန်မယ့်အကြောင်းပြောကြားခဲ့တာပါမနေ့ညနေပိုင်းအချိန်ထိသူတို့အစိုးရအနေနဲ့စိတ်ရှည်တီးခံခဲ့ပေမဲ့ဒီကနေ့မှာတော့အမေရိကန်တရားရေးနဲ့ပြည်ထောင်ရေးဝန်ကြီးတွေရဲ့တူရကီမှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့သူ့အနေနဲ့ညွှန်ကြားတော့မှာဖြစ်ကြောင်းအာဒိုဝန်ကပြောပါတယ်တူရကီနိုင်ငံကိုချင်းချောက်တဲ့စကားတွေပြောယုံနဲ့အတိတ်ဘယ်ကင်းမဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ပြလိုက်ယုံနဲ့နောက်ဆုတ်သွားမယ်လို့ထင်တဲ့သူတွေဟာတူရကီအကြောင်းမသိသူတွေဖြစ်တယ်လို့လည်းသူကဆိုပါတယ်တူရကီပြည်ထောင်ရေးဝန်ကြီးဆူလေမန်ဆွိုင်လူးနဲ့တရားရေးဝန်ကြီးအဗ်ဒူဟာမစ်ဂူဒိုနှစ်ဦးရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုတားဆီးထိန်းချုပ်လိုက်ကြောင်းဗုဒ္ဓဘုနေ့ကအမေရိကန်အစိုးရကကြေညာခဲ့တာပါတူရကီနိုင်ငံမှာအမေရိကန်သေးဥစီယာဘန်ဆန်ကိုထိန်းသိမ်းခံထားရတဲ့ကိစ္စမှာသူတို့နှစ်ဦးမှာတာဝန်ရှိတယ်ဆိုပြီးအမေရိကန်ဘက်ကအဲ့ဒီဝန်ကြီးနှစ်ဦးကိုပြစ်မှတ်ထားဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9689လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့တနင်္လာနေ့မနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှရောက်နေတဲ့ဒုက္ခသည်တွေမူရင်းနေရာတွေစီကိုယ်သဘောနဲ့ကိုယ်ပြန်နိုင်ရေးအပေါ်အာဆီယံရဲ့သဘောထားကိုစင်ကာပူမှာစနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan ကအခုလိုပြောသွားပါတယ
် We all encourage Bangladesh and Myanmar to press on with their shared commitment to carry on a voluntary
ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်မူရင်းနေရာတွေစီပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့အကြားတူညီတဲ့တန်ဋိဌာန်ကိုဆက်ပြီးတွန်းအားပေးလှုံ့ဆော်သွားဖို့ကျွန်တော်တို့အားလုံးကအားပေးတိုက်တွန်းပါတယ်။ဒါပေမဲ့ဒီကိစ္စကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိတဲ့အနေအထားနဲ့လုပ်ရမှာဖြစ်တယ်လို့မလိုလားတဲ့နှောက်နှေးမှုတွေမရှိစေဘဲလှုံ့ဆော်ရမှာလည်းဖြစ်ပါတယ်လို့ဝန်ကြီးဘာလာခရစ်စနန်ကသတင်းထုတ်တွေကိုပြောပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံကနေအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ် ARF တို့မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကမြန်မာနိုင်ငံကိုကူစားပြုပြီးတက်ရောက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ဝန်ကြီးဦးကျော်တင်တို့စနေနေ့ကတရားတွေ့ဆုံရင်းအတွင်းမှာလည်းဒုက္ခသည်တွေနေရာရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးကိစ္စလူ့အခွင့်အရေးချိုးဖောက်သူတွေကိုရယူဖို့ကိစ္စရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့ကိစ္စနဲ့ဖမ်းဆီးခံထားရတဲ့ Riders တရင်တောင်နှစ်ဦးကိုပြန်လွှတ်ပေးဖို့ကိစ္စတွေကိုဝန်ကြီးပွန်ပေယိုကတိုက်တွန်းပြောဆိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Heather Nowak ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်
Indo-Pacific ဒေသတွင်လွတ်လပ်ပြီးပွင့်လင်းလာဖို့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မှာဆက်လက်ဖြစ်ပေါ်နေတဲ့လူသားဘေးဒုက္ခအကျက်အတဲဖြစ်ရှင်ရေးအခြေအနေတွေတိုးတက်လာဖို့နဲ့အခြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအဓိကကျတဲ့အချက်တွေဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကပြောကြားလိုက်ပါတယ်။အရှေ့တောင်အာရှဒေသအတွက်လုံခြုံရေးဆိုင်ရာရန်ပုံငွေအစ်အနေနဲ့ဒေါ်လာတန်ပေါင်း300နီးပါးအမေရိကန်ပြည်ထောင်စုကကူညီမှာဖြစ်ကြောင်းနိုင်ငံသားဝန်ကြီး Pompeo ကစနေနေ့ကကတိပြုပြောကြားရာမှာအဲ့ဒီလိုထည့်သွင်းပြောဆိုခဲ့တာပါ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားဝန်ကြီးအဆင့်ဆွေးနွေးပွဲနဲ့တဆက်တည်းပြုလုပ်တဲ့အာဆီယံမဟာမိတ်နိုင်ငံတွေနဲ့စည်းဝေးပွဲကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ဟာသတင်းထောက်တွေကိုအခုလိုရန်ပုံငွေပမာဏအတိအကျပြောကြားခဲ့တာဖြစ်ပါတယ်။ Indo-Pacific ဒေသလုံခြုံရေးတိုးမြှင့်ဖို့အမေရိကန်ရဲ့ခိုင်မာတဲ့ကူညီပံ့ပိုးမှုအစိတ်အပိုင်းဖြစ်ဒေသတစ်ခုလုံးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတွန်းအားပေးတဲ့အနေနဲ့ဒေါ်လာတန်ပေါင်း300နီးပါးရန်ပုံငွေအစ်အနေနဲ့ထောက်ပံ့သွားမှာဖြစ်တယ်လို့ဝန်ကြီးပမ်ပီယိုကကြေညာခဲ့တာပါ။အဲ့ဒီရန်ပုံငွေအစ်ဟာရေချောင်းဆိုင်ရာလုံခြုံရေးအားကောင်းစေဖို့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေငြိမ်းချမ်းရေးထိန်းသိမ်းမှုဆိုင်ရာစွမ်းရည်တွေတိုးတက်လာဖို့အပြင်နိုင်ငံနယ်နိမိတ်တွေဖြတ်ကျော်ချိမ့်ချောက်မှုတွေကိုစန့်ကျင်တံပြန်နိုင်ဖို့ဖြစ်တယ်လို့လည်းပေါမ်ပီယိုကပြောပါရရှင်
မြန်မာနိုင်ငံဟာ2019ခုနှစ်မှာရွှေတန်းချိန်20အထိတင်ပို့နိုင်ခြင်းရှိတယ်လို့ရွှေထုတ်လုပ်ရောင်းဝယ်လုပ်ငန်းတွေကအကြီးအကဲတာဝန်ရှိသူတူကိုဖိုးကားပြီး Riders သတင်းတပုတ်မှရေးထားပါတယ်။ရွှေပြည်ပတင်ပို့တာကိုမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်ပြည်ပင်ထားပြီးတဲ့နောက်ဒီနှစ်အစောပိုင်းကမှပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းအကြီးအသေးစစ်ဆေးတဲ့တခွဲခန့်တွေကနေအတိမတ်ပြုလက်မှတ်တွေရဖို့မြန်မာရွှေလုပ်ငန်းရှင်တွေစူးစမ်းနေရတာကြောင့်အခုချိန်ထိဆိုရင်တရုတ်နိုင်ငံကိုရွှေ4ချိန်ကီလိုဂရမ်နဲ့ငယ်ပဲတင်ပို့နိုင်ပါသေးတယ်။အစအစအစဉ်ချော်ရဲဆိုရင်တော့မြန်မာနိုင်ငံအနေနဲ့နောက်နှစ်မှာရွှေ10တန်ကနေတန်30အထိတင်ပို့နိုင်ခြင်းရှိပါတယ်လို့အိန္ဒိယနိုင်ငံတောင်ပိုင်းကိုချီမြို့မှာကျင်းပတဲ့အိန္ဒိယနိုင်ငံတကာရွှေညီလာခံပြပမှာမြန်မာရွှေလုပ်ငန်းရှင်များအသင်းရဲ့စီးပွားရေးလုပ်ငန်းခွဲဖြစ်တဲ့မြန်မာရွှေဖွံ့ဖြိုးတိုးတက်ရေးအများပိုင်းကုမ္ပဏီလီမိတက်ရဲ့အကြီးတန်းအကြံပေးပို့ကို Marcus Love ကပြောရဲဆိုပြီး Riders သတင်းမှရေးထားပါတယ်ပြည်ပကိုတရားဝင်တင်ပို့တာတိုးလာတဲ့ဆိုရင်အိန္ဒိယတရုတ်နဲ့ထိုင်းနိုင်ငံတွေကိုရွှေခိုးထုတ်နေတာတွေရောသွားမှာဖြစ်ပြီးရွှေတူးပေါ်တန့်စင်တဲ့လုပ်ငန်းကနေနိုင်ငံအတွက်အခွန်ငွေပို့ရလာမယ်လို့ Marcus Love ကပြောပါတယ်။မြန်မာနိုင်ငံမှာရွှေထုတ်လာတာနှစ်ရာစုနှစ်ပေါင်းများစွာရှိနေပါပြီ။ရွှေလုပ်ငန်းရှင်အသေးလေးတွေအများကြီးရှိပါတယ်။ဒါပေမဲ့ပမာဏသေးပြီးစံနှုန်းသတ်မှတ်တာလည်းအားနေပါတယ်။ဒါကြောင့်နိုင်ငံခြားချင်းညှိနှိုင်းမှုရဖို့စူးစမ်းနေပါတယ်လို့လည်း Marcus Love ကပြောပါတယ်။မြန်မာနိုင်ငံမှာမတူဖော်ရသေးတဲ့ရွှေယန်းတိုင်ချိန် 1.3 ဘီလီယံရှိပြီးအခုချိန်ထိဆိုရင်အဲ့ဒီအထက်က900ခန့်လုံးပတ်ဝန်းကျင်တော့ကိုပဲတူဖော်ထုတ်လို့ရသေးတယ်လို့လည်း Marcus Love ကဆိုပါတယ်
။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူတဲ့ပိတ်မိနေခဲ့တဲ့တောဝက်ဘောလုံးအသင်းသားတွေနဲ့လက်ထောက်နီးပြတို့ဟာ9ရက်ကြာသင်ခန်းစီးပြီးတဲ့နောက်မနေ့စနေနေ့ကနီးပြကလွဲပြီးကျန်တဲ့အသင်းသားတွေလူထွက်ခဲ့ကြပါတယ်။အသက်25နှစ်အရွယ်နီးပြစရာအိုက်ကတော့တန်ဃာတစ်ပါးအနေနဲ့သာသနာ့ဘောင်အတွင်ဆက်လက်ရှိနေဦးမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မြို့တောင်ပေါ်မြို့လေးဖြစ်တဲ့မဲဆိုင်မှာရှိတဲ့ဘုံကြီးကျောင်းမှာပြုလုပ်တဲ့သူတို့လူထွက်တဲ့အခမ်းအနားကိုလူပေါင်း300လောက်တက်ရောက်ခဲ့ကြပါတယ်။လူဝိတ်လဲခဲ့ကြတဲ့ဘောလုံးအသင်းသားလူငယ်တွေဟာသူတို့မိဘတွေနဲ့အတူရှိနေခဲ့ကြတာပါ။ရေတွေပြည့်နေတဲ့ထမ်းလွန်လှိုင်ကူတဲ့သုံးဘက်ကြာပိတ်မိနေတဲ့သူတို့ကိုရေငုပ်ကယ်ဆယ်ဖို့ကြိုးပမ်းရင်းတည်ဆုံးခဲ့တဲ့ထိုင်းအထူးရေတပ်ဖွဲ့ဝင်ဟောင်းဆမန်ကဂူနန်ကိုဂုံပြုကောင်းမှုကုသိုလ်ပြုတဲ့အနေနဲ့ဇူလိုင်လ25ရက်နေ့ကဗုဒ္ဓဘာသာဝင်မဟုတ်တဲ့အသင်းသားတယောက်ကလွဲပြီးကျန်တဲ့အသင်းသား17ယောက်နဲ့လက်ထောင်နီးပြတို့ယဟန်တာမနီအဖြစ်ပြုခဲ့ကြတာဖြစ်ပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျကျော်သိင်းနဲ့မအင်ဂျင်နိုင်တို့ပြောပြခဲ့ရတာပါခင်ဗျာအခုတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်ကမ္ဘာပေါ်မှာစမ်းသစ်တီထွင်မှုထိတ်တန့်နိုင်ငံ20ထဲမှာပြည်နိုင်ငံကပထမဆုံးအနေနဲ့ပါဝင်လာပါတယ်ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ကမ္ဘာညာနာပစ္စည်းပိုင်ဆိုင်မှုဆိုင်ရာအဖွဲ့ကအခုလိုဖော်ထုတ်လိုက်တာပါ VOA သတင်းတော့စတီဗ်ဘာရာဂိုနာရဲ့သတင်းလှော်ကိုတော့မတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါတယ်
ကမ္ဘာစမ်းသစ်တီထွင်မှုဆိုင်ရာအညွှန်းဂိတ်မှာတရုတ်နိုင်ငံကဒီနှစ်မှာအဆင့်7ခွန်ကိုတက်လာပါတယ်။ဒါဆိုရင်ပြီးခဲ့တဲ့နှစ်ကထက်အဆင့်5ဆင့်တက်လာတာဖြစ်ပါတယ်။ကမ္ဘာညာနာပစ္စည်းပိုင်ဆိုင်မှုဆိုင်ရာအဖွဲ့ WIPO ရဲ့ညွှန်ကြားရေးမှူးချုပ် Francis Guri ကတရုတ်နိုင်ငံဟာနှစ်ဆင့်နှစ်တိုင်းပုံမှန်အဆင့်တိုးတက်လာခဲ့တယ်လို့ပြောပါတယ်
။ There is an extremely careful strategy that has been put in place
ဒီနိုင်ငံမှာစမ်းသစ်တီထွင်မှုကိုအားပေးဖို့စမ်းသစ်တီထွင်မှုအခြေခံတဲ့စီးပွားရေးဖြစ်လာဖို့အတွက်တရုတ်ထိပ်တန်းကောင်းဆောင်ဘက်ကတရားကြီးစိုက်ပြီးတော့မှာဗျူဟာချမှတ်ဆောင်ရွက်လာတာပ
ါသိပ္ပံနဲ့ဤပညာလှုပ်သားနောက်တီထွင်မှုတွေသိပ္ပံဤပညာဆိုင်ရာရေးသားဖော်ပြချက်တွေမှာတရုတ်ကဥဆောင်လာတယ်လို့လဲဂူရီကပြောပါတယ်သုတေသနနဲ့စမ်းသပ်မှုတွေအတွက်ဒုတိယမြောက်အသုံးစရအများဆုံးကြာခံသုံးဆွဲတဲ့နိုင်ငံလည်းဖြစ်ပါတယ်အသုံးစရအများဆုံးအမေရိကန်ပြည်ထောင်စုကတော့အဆင့်2ဆင့်ကိုကျသွားပြီးအရင်ကအဆင့်4ရှိခဲ့ရာကနေဒီနှစ်မှာတော့အဆင့်6ရောက်သွားပါတယ်။စမ်းသစ်တီထွင်မှုမှာထိတ်တန့်ဖြစ်နေတဲ့အမေရိကန်ပြည်ထောင်စုတွင်းကဒေသတချို့ကိုလည်းဂူရီကထုတ်နှုတ်ပြောပြပါတယ်
။ The San Jose, San Francisco area, Silicon Valley.
San Jose, San Francisco ဒေသ Silicon Valley area နဲ့ Boston တို့လိုဒေသတွေကိုနိုင်ငံတွေအနေနဲ့သတ်မှတ်မယ်ဆိုရင်တော့သူတို့ကထိတ်တန့်ဆင်းဝင်ဖြစ်လာမှာပါ
။နိုင်ငံတွေအနေနဲ့စီးပွားရေးအသက်မွေးဝမ်းကြောင်းလုပ်ငန်းတွေတိုးတက်လာစေရည်အတွက်စမ်းသစ်တီထွင်မှုကိုဘလို့အားပေးတယ်လဲဆိုတာကိုအခုအညွှန်းဂိတ်မှာနှိုင်းယှဉ်ထားတာပါ။အချက်လက်80ကိုလေ့လာတာပါ။ပညာရေးအသုံးစရိတ်ကအစ Mobile Apps တွေဖန်တီးတဲ့အဆင့်မြင့်နည်းပညာအထိပါဝင်ပါတယ်။ဖွံ့ဖြိုးမှုအဆင့်တွေကိုနှိုင်းယှဉ်ပြီးနိုင်ငံ20တို့ကိုလည်းစွမ်းဆောင်ရည်မြင့်မားတဲ့နိုင်ငံများအဖြစ်အညွှန်းဂိတ်မှာဖော်ပြထားတဲ့အထက်မှာတော့အိန္ဒိယ၊ Iran ၊ Thai နဲ့ Vietnam နိုင်ငံတို့ပါဝင်ပါတယ်။ဒီထဲမှာဒေသတစ်ခုတည်းကနေနိုင်ငံအများဆုံးပါဝင်တာကတော့ အာဖရိကဆာဟာရာဒေသနာရတောင်ပိုင်းဒေသဖြစ်ပြီး6နိုင်ငံပါဝင်ပါတယ်
We already have had for a number of years, 8 years actually.
ဒီဥစုထဲမှာကင်ညာနိုင်ငံပါဝင်နေတာ၈နှစ်ရှိခဲ့ပြီဖြစ်ပြီးစန်းသစ်တီထွေမှုအောင်မြင်တဲ့နိုင်ငံတွေထဲမှာရဝန္ဒါနဲ့မိုဇမ်ဘစ်နိုင်ငံတွေစပြီးပါဝင်လာခဲ့ပါတယ
်။ဒီနှစ်မှာတော့ရာသီဥတုပြောင်းလဲမှုအပေါ်သက်ရောက်မှုနဲ့တဲ့စွမ်းအင်နည်းပညာတွေကိုလည်းအဓိကထားပြီးလေ့လာခဲ့ပါတယ်။ထွက်ပေါ်လာတဲ့ရလဒ်တွေကတော့ရောထွေးနေတယ်လို့ WIPO ရဲ့ညွှန်ကြားရေးမှူးချုပ်ဂူရီကပြောပါတယ်။
Between 2005 and 2014, we saw that
the total number of students in 2014 ကနေကြာစွမ်းအင်နည်းပညာတည်ထွင်မှုအရေအတွက်ကနှစ်ဆနီးပါးရှိလာခဲ့ပါတယ်။ဒါပေမဲ့2015ခုနှစ်နောက်ပိုင်းမှာဆက်လိုက်ကျလာခဲ့ပါတယ်
။ရာသီဥတုပြောင်းလဲမှုကိုတက်တာစီမဲ့တည်ယူပို့ဆောင်ရေးနဲ့စွမ်းအင်ဆိုင်ရာနည်းပညာတွေဖွံ့ဖြိုးလာတာကတော့သတင်းကောင်းတွေဖြစ်ပါတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။မက်တင်ဂီတိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ချင်ပါတယ်။ရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ဆရာနာရှင်ခေတ်ကကျင့်သုံးခဲ့တဲ့တရားစီရင်ရေးဒလေးကအကျဉ်းဆိုးတွေတက်ဆိုးရှင်နေပုံကိုဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖွဲ့နိုင်တာကိုဒီမိုကရေစီအာရုံဦးလို့ခေါ်ကြပါသည်။ဒီမိုကရေစီအတွင်းကူးပြောင်းရေးမှာတရားတဲ့ဥပဒေစိုးမိုးမှုအရေးကြီးကြောင်း NLD ကအသိအမှတ်ပြုပါသည်။ဒါပေမဲ့မြမတရားစီရင်ရေးစနစ်မှာလက်စားမှုအုပ်ချုပ်ရေးဌာနကြီးစိုးမှုတရားသူကြီးနဲ့ရှင်းနေတွေရဲ့စွန့်ရင်နှိမ့်ချမှုစတဲ့ပြဿနာတွေကြုံတွေ့နေရပါသည်။အာဏာရှင်အစိုးရခိုင်မမျှလုပ်လာခဲ့တဲ့တရားစီရင်ရေးစနစ်ကိုပြည်သူကအယုံကြည်မရှိကြပါဘူး။တင်တယ်လို့လောက်တာကိုပြည်သူမမြင်နိုင်အောင်တကားပိတ်ပြီးတရားစီရင်တာခစ်စားခဲ့ပါတယ်။ဆရာနာရှင်ခေတ်ကစစ်သုံးတဲ့တကားပိတ်လျှို့ဝှက်တရားစီရင်ရေးဓလေ့ဟာလူမျိုးစုံနဲ့ဆက်လက်ရှင်သန်နေပုံရပါတယ်။တရားစီရင်တာကိုပြည်သူကြားနာခွင့်ရှိတယ်လို့2008အခြေခံဥပဒေကဆိုပေမဲ့အကျဉ်ဟောင်းတက်ဆိုးရှင်းနေတာကို Justice Based အဖွဲ့ကစုံစမ်းပြီးစာရန်ထုတ်ထားပါတယ်။လန်ဒန်အခြေစိုက် Justice Based အဖွဲ့ဟာတရားဥပဒေစိုးမိုးရေးအတွက်အယတာအသိအဖွဲ့ရှင်းနေတွေကိုကူညီထောက်ပံ့မှု2010မှာဖွဲ့စည်းတဲ့အဖွဲ့ဖြစ်ပါတယ်။အင်္ဂလန်၊အမေရိကန်၊မြန်မာနဲ့ဩစတြေးလျဥပဒေပညာရှင်12ဦးပါဝင်တဲ့နိုင်ငံတကာပညာရှင်အဖွဲ့ဖြစ်ပါတယ်
။ရန်ကုန်မြို့ကတရားရုံး36ခုမှာစစ်ဆေးတဲ့ရာဇဝတ်မှုနဲ့တရားမမှု200ကျော်ကို2016ခုနှစ်မှာဒေသခံလေ့လာသူ4ဦးစေလွတ်ပြီးတစ်လလောက်လေ့လာစေပါတယ်။ကျန်းမာစီရင်မှုအဆင့်အားလုံးကိုလေ့လာပါတယ်။ဒါပေမဲ့လေ့လာတဲ့တရားရုံး20ရာခိုင်နှုန်းမှာဝင်ရောက်ဖို့အခက်အခဲနဲ့အတားအဆီးတွေ့ရတယ်လို့ဆိုပါတယ်။တရားရုံးအများစုမှာလေ့လာသူဟာမှတ်ပုံနှင်ကတ်ကိုဝန်ထမ်းဒီစီမှာထားခဲ့ရပါတယ်။ကျန်းမာမှုနဲ့ဆက်နွယ်မှုမရှိရင်မယုံသင်တာဖြစ်တတ်ပါတယ်။တာဝန်မှတပါမဝင်ရလို့ရေးထားတဲ့ဆိုင်းဘုတ်ပြထားတဲ့တရားရုံးနဲ့ရှိပါတယ်။တရားသူကြီးကိုယ်တိုင်စစ်ဆေးမေးမြန်းပြီးမှခွင့်ပြုပါတယ်။ဝင်ခွင့်ကပ်ပြားရှိမှဝင်ခွင့်ပေးတဲ့တရားရုံးလည်းရှိပါတယ်။ဝင်ခွင့်ကပ်ပြားရဖို့အကြောင်းပြရတဲ့အထိတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ထားတာတွေ့ရပါတယ်
။ Justice Based အဖွဲ့ကတရားရုံးကိုဆင်လွတ်လိုက်တဲ့လေ့လာသူတွေထဲမှာတဝက်လောက်ကသာအခက်အခဲမရှိဘဲတရားရုံးခန်းတွေကိုဝင်ခွင့်ရကြပြီးကျန်တဲ့ဝက်ကတော့စစ်ဆေးမေးမြန်းခံရပြီးမှဝင်ခွင့်ရပါတယ်။အခွင့်မရှိမဝင်ရသို့မဟုတ်ဝင်ခွင့်တောင်းပါဆိုတဲ့ဆိုင်းဘုတ်ကိုအပြင်မှာကတ်ထားတဲ့တရားရုံးတွေရှိပါလေ။တရားရုံးမှာနေစရာနေရာမရှိလို့ဝန်ထမ်းတွေကအပြင်လူအဝေးမခံမဲတားမြစ်ထားတာလည်းရှိပါသေး။ Justice Based အဖွဲ့ကလေ့လာတဲ့တရားရုံး3ပုံ2ပုံမှာအပြင်လူအတွက်ထိုင်စရာခုံမရှိပါဘူး။တက်တောက်တက်တာရက်စရာနေရာလည်းမရှိဘူးလို့ဆိုပါတယ်။မြို့နယ်တရားရုံးတွေဟာအလွန်ကြီးမြောင်းတာမို့တရားရုံးဝန်ထမ်းတွေအမှုတွေပြန်ပြန်ဥယျာဉ်ရှင်းဦးလောက်အတွက်သာနေရာနဲ့ထိုင်ကုန်ရှိတာများပါသေး။လေလာသူတွေဟာဈဉာမှာမတ်တက်ရက်ပြီးကြားနာကြရပါတယ
်။နေရာအခက်အခဲအပြင်အများပြည်သူအပေါ်ပါသွားနိုင်ဖို့ရေအိမ်ကိုအသုံးမပြုနိုင်တာကလည်းပြဿနာပဲလို့ဆိုပါတယ်။ရေအိမ်ကိုတော့ခတ်ထားလို့အသုံးပြုကပေးရတယ်လို့တရားသူကြီးနဲ့ရုံးစည်းစီမှာရေအိမ်တော့တောင်းရတာမျိုးလည်းရှိပါတယ်။တရားရုံးလေလာသူကိုတရားသူကြီးကမယုံသင်တာဖြစ်ပြီးသူ့ကိုထောက်လှမ်းဖို့လာတာလားလို့မေးမြန်းတာလည်းရှိပါတယ်။တနည်းဆိုရရင်တော့တကပိတ်လျှို့ဝှက်တရားစီရင်မှုမှာအကျင့်ပါနေတဲ့တရားသူကြီးနဲ့ဝန်ထမ်းတွေဟာ လေးလာသူရှိနေတဲ့အတွက်မလုံမလဲဖြစ်နေကြတာပါ။တရားရုံးတွေဟာပြည်သူဝင်ရောက်နားထောင်မှာကိုမလိုလားကြတာထင်ရှားပါတယ်။အများပြည်သူကလည်းတရားရုံးကိုမသွားသင့်တဲ့နေရာအဖြစ်ရှုမြင်ကြပါတယ်။အာဏာရှင်စနစ်ကထားခဲ့တဲ့အမွေအစိုးဟာနှီးမျိုးစုံနဲ့ဆက်လက်ရှင်သန်နေပါတယ်
။မြမတရားစီရင်ရေးစနစ်ကိုအများပြည်သူကယုံကြည်အားထားလာဖို့အတွက်တရားခွင်ကိုအချိန်မရွေးဝင်ရောက်လေ့လာကြည့်ရှုခွင့်ပေးရပါလိမ့်မယ်။နောက်ပြီးတော့အာဂတိလိုက်စားမှုအုပ်ချုပ်ရေးဘိုင်းရဲ့ဆွတ်ဖက်မှုတရားရေးပညာအကျင့်တလိအားနည်းမှုစတဲ့ပြဿနာတွေကိုလည်းဖြေရှင်းရပါလိမ့်မယ်။တရားရုံးကြားနာမှုတွေကိုအများပြည်သူတက်ရောက်နိုင်အောင်ဆောင်ရွက်ပေးမယ်လို့တရားလွှတ်တော်ချုပ်က Justice Based အဖွဲ့ကိုအကြောင်းကြားထားပါတယ်တဲ့။လောလောဆယ်တော့ဝင်ခွင့်ချုပ်ချယ်ကတ္တတာတွေကိုဖယ်ရှားပေးဖို့ Justice Based အဖွဲ့ကအကြံပေးထားပါတယ်။တရားရုံးကြားနာခွင့်ကိုဘယ်လိုအချိန်အခါမှာပိတ်ပင်သင့်တယ်ဆိုတာကိုတရားသူကြီးချုပ်ကညွှန်ကြားချက်ထုတ်ရမယ်လို့ဆိုပါတယ်။ဥပဒေအရလုတ်ပိုင်ခွင့်မရှိဘဲတရားရုံးဝန်ထမ်းတွေကပိတ်ပင်တမ်းမြေတာတွေကိုရပ်ဆိုင်းဖို့အချိန်ရောက်နေပြီလို့ဆိုပါတယ်။တရားရုံးတွေကိုပြည်သူလူထုဝင်ထွက်သွားလာနိုင်ရင်တရားရေးဆိုင်ရာပြည်သူအပြင်လည်းပြောင်းလဲလာနိုင်ပါသေး။ဒါကြောင့်ပြည်သူဆက်ဆံရေးနဲ့ပတ်သက်ပြီးတရားသူကြီးနဲ့တရားရုံးဝန်ထမ်းတွေကိုတရားလွှတ်တော်ချုပ်ကဒီနံပေးတဲ့ကြောင်း justice with အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ကပို့ချမှာဖြစ်ပါတယ
်။ပါ English American စိုက်ကန်တမှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
punching bag
ဖြစ်ပါတယ်စာလုံးပေါင်းက punching punching ကလက်တီနဲ့ထိုးတာ bag bag ကအိတ်ဖြစ်ပြီးစကားခုမဲ့ဓာတ်ရိုက်ဒီဘယ်ကတော့လက်တီနဲ့ထိုးတဲ့အိတ်ဖြစ်ပါတယ်ဒီအသုံးကလက်ဝဲလောကကနေဆင်းသက်လာတာဖြစ်ပြီးလက်ဝေသမားတွေလက်ဝေထိုးလိချင်တဲ့အိတ်ကိုဆလိုတာဖြစ်ပါတယ်အထဲမှာတခုခုသွတ်ထားပြီးအပေါ်ကနေအိတ်ကိုချိတ်ဆွဲထားကလက်ဝေလိချင်တဲ့နေရာမှာဘယ်နှချိန်ပဲလက်တီနဲ့ထိုးထိုးခံနေရတဲ့အိတ်မျိုးပဲဖြစ်ပါတယ် idiom ဆိုရဲတော့ white ဒီဘက်ကလည်း wine အနိုင်ကျင့်ခံရတာဒေါသထွက်တိုင်းအမဲခံရတာအဆူခံရတာအဆူခံရတာအပြောခံရတာကိုဆလိုတာဖြစ်ပါတယ်ဒီတော့ကိုတစ်ချိန်က Donald Trump သမ္မတမဖြစ်မီသူရှိနေဖြစ်ခဲ့တဲ့ Michael Cohen ဟာသူစဉ် Trump ပါဝင်ပတ်သက်ခဲ့တယ်လို့ဆွဆွေးချင်းခံရတဲ့လိင်အရှုပ်တော်ပုံနဲ့ပတ်သက်လို့အခုစစ်ဆေးမြေမြန်ချင်းခံနေရတာဖြစ်ပါတယ်။သူကတချိန်ကဆို Trump အတွက်အသက်တောင်အသေးခံရတယ်လို့ပြောခဲ့ဘူးတဲ့သူဖြစ်တဲ့အတွက်ကြောင့် Trump ကသူ့ကိုအသေးနိုင်တယ်လို့ဆိုရမှာပါ။ဒါကြောင့်လေသူ့ကို Trump ရဲ့ punching bag လို့သတင်းစာတွေကခေါ်ဝေါ်ကြတာဖြစ်ပါတယ်။ခုတော့သူကလည်းပြောစရာရှိတာပြန်ပြောနေပြီဖြစ်တဲ့အတွက်ကြောင့် The Washington Post သတင်းစာကြီးက Once a punching bag, Cohen takes a swing at Trump. ထင်ကအတေလည်းနိုင်ကျင့်ခံခဲ့ရတဲ့ Cohen ခုတော့ Trump ကိုပြန်ချဖို့ပြင်နေပြီဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John resigned from his job because his boss used him as a punching bag.
John ကအလုပ်ကနေထွက်လိုက်တယ်။သူ့ဆရာသမားကသူ့အပေါ်အသေးလေးနိုင်ချင်းလို့ဖြစ်တယ်လို့ဒီပေးရပါတယ်။ဥမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John resigned from his job because his boss used him as a punching bag.
ခုဆက်လက်တင်ပြပေးမှာကတော့
wake up call.
ဖြစ်ပါတယ်။ဆာလုံးပေါင်းကWAKE, wake, you be up, wake up ကအေးရကနေနှိုးတာ CALL call ကဒီနေရာမှာတယ်လီဖုန်းခေါ်တာတယ်လီဖုန်းဆက်တာဖြစ်ပါတယ်။ဒီတော့ကဟိုတယ်တွေမှာတက်ခိုးတဲ့ဧည့်သည်ကမနေ့စောစောကိုယ့်ကိုလာနှိုးစီရင်ဟိုတယ်အဂျူကောင်တာကအမှုတန်းကိုဘယ်အချိန်မှာကိုယ့်အခန်းကိုတယ်လီဖုန်းဆက်ပြီးနှိုးပါလို့မြစ်တာရက်ခံတဲ့အလေးကနေဆင်းသက်လာတာဖြစ်ပါတယ်။အိတ်နေတဲ့သူကိုနှိုးလာစီတဲ့သဘောဖြစ်တဲ့အတိုင်းအခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားလို့အဆင်မပြေပဲတစ်ခုခုတော့စိုးရင်စရာသတိထားစရာဖြစ်နေပြီဆိုတာကိုအတိတရားရစေအောင်နှိုးဆော်ပေးတာသတိပြရရောက်တဲ့ဖြစ်ရတစ်ခုခုကိုဆိုလိုတာဖြစ်ပါတယ်ဒီအတော့ကိုတကဘာလုံးတုံးနေကြတဲ့ Facebook အနေနဲ့ကိုရီးကိုတာအချက်လက်တွေကိုထိမ့်သိမ်းရမှာခြာွက်တွေရှိနေတဲ့အတွက်ကြောင့်ဝေဖန်ခံရနေချိန်မှာ Facebook ရဲ့ stock ဈေးကလည်းတရက်ထဲမှာပဲစံချိန်ကျိုးဒေါ်လာဘီလီယံ100ထိုးကျသွားတဲ့အတွက်ကြောင့် The Washington Post စင်းစာကြီးက Wake up call jolts Facebook shares ဆိုပြီးတော့ရေးသားခဲ့တာဖြစ်ပါတယ်။တနည်းတော့အတိတရားရစီတဲ့အချက်ဟာ Facebook အစုရှယ်ယာကိုကန့်လှုပ်လိုက်စီတယ်လို့အဓိပ္ပာယ်ရပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Gould ပြီးတဲ့ဥပမာကို
Scientists say recent extreme weather conditions should serve as a wake-up call to the world on climate change.
Majadi miga yadi udu lonke de chee ni rwe ne twet chou ni ya da ha yadi udu apyaung le ne patte lo gaba go ati dia ya si de lo taip pan pinya shin nu ga pyo ja de lo deibe ya ba de.
Scientists say recent extreme weather conditions should serve as a wake-up call to the world on climate change. On the chopping block.
ဖြစ်ပါတယ်။ဆာလုံးပေါင်းက on on ကအပေါ်မှာ the the chopping the chopping ကခုတ်တာထစ်တာ block block ကတစ်တုံးဖြစ်ပြီးစက္ကူခွင့်ရဲ့တိုက်ရိုက်ဒီပဲကတော့ခုတ်တဲ့ထစ်တဲ့တစ်တုံးပေါ်မှာရောက်နေတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ chopping block ကစစ်နီတုံးပဲဖြစ်ပါတယ်။တနည်းတော့စစ်နီတုံးပေါ်ရောက်နေတယ်ဆိုလို့ရှိရင်ခုတ်ထိခံရဖို့ကတေချာသလောက်ဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် EDM ဆိုတဲ့ device ဒီပဲကဖြတ်တောက်ခံရဖို့စဉ်းစားခံရတဲ့စီးနှဲမှာပါနေတာဖြစ်ပါတယ်။တနည်းတော့ဖြတ်တောက်ခံရဖို့ရှေ့ဆုံးမှာပါနေတာကိုဆိုလိုတာဖြစ်ပါတယ်။ဒါအပြင်တခုခုနဲ့ပတ်သက်လို့အဆင်မပြေဖြစ်ခဲ့ရင်ကိုယ်လည်းပင်အဆင်ခံရမယ့်အခြေအနေမျိုးစိုက်တာကိုလည်းဆိုလိုပါတယ်။ဒီအတွက်ကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်ကအတည်ပြုခဲ့တဲ့ ACA ခေါ် Affordable Care Act ဆိုတဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဥပဒေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရလက်ထက်မှာပြုပြင်ပြောင်းလဲပြစ်မယ်လို့ချိန်ချောက်ခဲ့တဲ့အတိုင်းအချိန်ချင်းကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လို့လည်းခုလောလောဆယ်မှာတော့ဒီဥပဒေနဲ့ပတ်သက်လို့စီးပစ္စည်းထုတ်လုပ်သူတွေထံကအခွန်ငွေ 1.3 ဂိုင်းနှုန်းကောက်ခံမှုကိုလွှတ်တော်က2ကြိမ်ဆိုင်းငံ့ကယ်ပြီးတဲ့နောက်ခုဒီကြိမ်မှာတော့နောက်ဆုံးပယ်ဖျက်လိုက်ပြီဖြစ်ပါတယ်။ဒါကြောင့်လဲ Washington Post စင်းစာကြီးက ACA's Medical Device Tax is again on the chopping block ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Gould ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ If we can't find a solution,Our necks will be on the chopping block.
ကျွန်တော်တို့အနေနဲ့ပြဿနာကိုအပြေမရှာနိုင်ဘူးဆိုရင်ကျွန်တော်တို့လေဘင်းတွေအဆင့်ခံရမှာဖြစ်တယ်လို့ထိပ်ပေးရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ If we can't find a solution, our necks will be on the chopping block.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
punching bag, wake up call, on the chopping block.
ကြည့်ကြပါလေနောက်တင်ပါခုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်ပို့ချတဲ့ American EDM သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့view ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတဲ့ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက voa မြန်မာပိုင်းအစီအစဉ်စာရိုက်တတမှတ်855ရန်ကုန်စာတိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ကနေတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းဒူမီတာ24 kHz 12133လိုင်းဒူမီတာ40 kHz 0443နဲ့လိုင်းဒူမီတာ51 kHz 5805တို့အပြင်လိုင်းလံမီတာ190ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့စာမျက်နှာမှာလည်းဓာတ်ရိုက်တင်ဆက်နေပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တရားရေးလောကတရားစီရင်ရေးစနစ်ဟာသမရာကြီးဦးဝင်းမြင့်ကတတိပေးပြောကြားရလောက်အောင်ဘလောက်ထိပြုရိုးရင်းပျက်စီးနေပါပြီလဲဘလို့ပြုရင်ပြောင်းလဲမှုတွေလုပ်ရင်ရနိုင်မလဲဘယ်လိုအရာတွေကအစဉ်ခေါ်ချက်တွေဖြစ်နေတဲ့ဆိုတဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားတဲ့အထိတရားစီရင်ရေးစနစ်ရွံ့ရွံ့နေတယ်ဆိုပြီးသမ္မတဦးဝင်းမြင့်ကလည်းမကြားသေးရင်တော့ပဲသတိပေးပါတယ်တရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံတဲ့အမှုမှာဆွဆွဲခံရတဲ့သူတွေကိုချေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဒီဟိုးလေးတရော်ဝေဖန်တာတွေထွက်ပြီးတဲ့နောက်သမ္မတကိုယ်တိုင်လည်းစိတ်ပြက်လျက်ပြက်နဲ့ပြောသွားတာပါဒါကြောင့်လည်းမြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်ချိန်တွေထိစိုက်နေပြီလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီပါဝင်ဆွေးနွေးဖို့ဒီပင်တိုင်းဆွေးနွေးသွားမဲ့ပုဂ္ဂိုလ်နှစ်ဦးလည်းအခုဆိုရင်လေးလိုက်မှာရောက်နေပါပြီတူဦးကတော့လူခွန်ရေးရှင်နေဦးသိန်းတန်းဖြစ်ပါတယ်နောက်တူဦးကတော့မြန်မာနိုင်ငံပွင့်လင်းမြင့်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရေးပတ်မှာအမိတ်ဖွဲ့ကnational coordinator ဦးရဲလင်းမြင့်ဖြစ်ပါတယ်ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီဟိုဒီကိစ္စရဲ့ဥပဒေရရင်နဲ့လက်ဆက်နေတော့ဒီလူခွင့်ရရှင်နေဖြစ်တဲ့ဦးသိန်းသန်းဦးရဲ့သဘောထားကိုကျွန်တော်အရင်ကြားရင်ပါတယ်ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာအခုဖြစ်ရမျိုးကတခါတလေကိစ္စမျိုးလားမကြာခဏကြုံနေရတဲ့ဖြစ်ရမျိုးလားဒီတရားရေးစနစ်ကတကယ်ပဲစစ်ပြက်စရာအခြေအနေဖြစ်နေပြီလားဆောက်သိန်းသန်းဦ
းဒီလိုဖြစ်စဉ်ကတော့ကျွန်တော်တို့အခုပေါ့ဗျာဒီလူသားမှုနဲ့ဒီစီအားစားတဲ့ဒီလိုအမှုပြန်ပြီးတော့ရုပ်သိမ်းပြလိုက်ကြတော့မပါဒီကလိုင်းမှာကျွန်တော်တခါမှမကြောက်ဘူးတဲ့ဖြစ်စဉ်ဖြစ်ပါတယ်။အဲ့တော့တရားစီရင်စနစ်ကတော့ကျွန်တော်တို့ပြောရရင်ထောက်ပြီးပြန်လေ့လာလို့ရှိရင်ခေါ်ပါဒီကလိုင်းအဆက်ဆက်မှာ1962ခုနှစ်ဒီစစ်အာဏာရှင်စနစ်စတင်ပေါ်ပေါက်လာပြီးတဲ့နောက်မှာကျွန်တော်အထူးခုံရုံးပေါ့ဗျာစစ်ရဲခုံရုံးတွေအထူးတည်ထောင်ပြီးတော့ဥပဒေကြီးပြဋ္ဌာန်းပြလိုက်တဲ့အချိန်ကစပြီးတော့ဒီတရားသူကြီးတွေနေရာမှာပညာတတ်တရားသူကြီးနေရာမှာစစ်ဘုတ်ကြီးဝင်စားထိုးလာတယ်။ခရေကတဖြည်းဖြည်းယိုရင်းပြစီလာလိုက်တာ1988နဲ့ကနေပြီးတော့2010မှာအဆုံးအမအဆုံးဖြစ်ပြီးတော့တရားစီရင်တပိုင်းမှာပုံမှန်တောင်းတောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိလူတွေကအဲ့ဒီတန်ကိုခန်းနေရတယ်။အဲ့ဒီခစ်ကဒီလုတ်တော့တဲ့လုတ်ရက်တွေပေါ့နော်။အဲ့ဒီမှာသူတို့စစ်အာဏာရှင်စနစ်ကိုကာကွယ်ရင်းနဲ့လုတ်ခဲ့ရတဲ့လုတ်ရက်တွေကြောင့်မို့လို့ဟိုတရားစီရင်ရဲ့အခြေအနေကတော့မတွေးဝင်စရာမကြားဝန်းစရာဖြစ်နေရတာပါ။
โอเคကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်ဥယျာဉ်လင်းမြင့်ရဲ့သဘောထားလည်းသိချင်ပါတယ်ဥယျာဉ်လင်းမြင့်တော့ဒီမြန်မာနိုင်ငံပွင့်လင်းမြင့်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာကိစ္စရပ်တွေအထူးပြုလုပ်နေဆိုတော့တရားရေးစနစ်မှာလည်းဒီလိုပြဿနာတွေရှိရဲဆိုတော့အခုလက်ရှိဒီတရားရေးစနစ်ပုံမှာလေ့လာမိသလောက်ဘယ်လိုများမြင်ပါသလဲသမ္မတကိုယ်တိုင်ကတော့စိတ်ပြက်လက်ပြက်ပြောတဲ့အတိုင်းလည်းကြားနေရတယ်ဆိုတော့တရားရေးစနစ်န
ဲ့ဆက်တယ်ကျွန်တော်တို့ကတော့ပြောနေတာကျွန်တော်တို့ဒီရက်သက်ဖွဲ့ကိုကျွန်တော်တို့တက်ချက်လောက်ချအားပြုနေတယ်ကျွန်တော်တို့ဒီအမှုတွေဒီ community နဲ့တက်တဲ့စားရီကျွန်တော်ဒီတင်းရလေးမှုဒီမှာကျွန်တော်ဒီလူသားအဖြစ်နဲ့အချင်းခွဲခံတာလေးဟိုဘာဖြစ်ဖြစ်ဘယ်လိုပဲရေဆိုင်ဆိုင်ဆုံးနေခါတယ်တော့ကျွန်တော်ရှင်းတယ်ကျွန်တော်တော့တော့မှာမဟုတ်ဘူးလောလောဆယ်လည်းကျွန်တော်စမ်းကြည့်မှာဖြစ်နေတာရှိတယ်လက်ပြောင်းအမှားတော့ဝင်းဆိုနေကျွန်တော်တို့ဘူပေါင်းစနစ်မှုနဲ့ကြားဆိုတဲ့ဟာရေဆိုင်နေရတယ်ဘယ်လောက်ကြာကြာရေဆိုင်မယ်ဆိုတော့ကျွန်တော်မသိသေးဘူးပေါ့နော်ဟိုဒါမျိုးတွေကတော့ကျွန်တော်ဆောက်ဦးတောင်းကြိုးလို့ကျွန်တော်တော့ဆောက်ရေးဆင်ရတဲ့ကြက်ပါလေပေါ့တော့ဆက်ဒီကိစ္စအားကျွန်တော်တို့တွေ့တော့ကိုအောင်ရွှေကိစ္စအားတော့ဆရာတင်းတောင်းကြိုးလို့ကျွန်တော်ဟိုကျွန်တော်တွေ့တော့တောက်သွားလိုက်တာကျွန်တော်တို့လေဆုံးရည်ဟိုဟိုဆုံးရည်နဲ့ကိုယ့်ကိုဟိုဘယ်လိုထုံတော့ကျွန်တော်တို့ဒီမှာဟာဒီလိုလူတက်လဲဘောင်းမှာဖြစ်ပါလားပေါ့နော်ဟိုအဲ့လိုမျိုးကျွန်တော်တို့ဟိုကျွန်တော်တို့ဖြစ်နေကြဟုတ်က
ဲ့ဟိုတရားစနစ်မှာဆုံးရည်ရေးမှရောက်သွားတာပေါ့လေ
okay
okay ဆိုတော့ကျွန်တော်ဆရာဦးသိန်းသန်းကိုလည်းတစ်ခုပြန်ဟိုမေးချင်တာရှိပါတယ်ဘာလဲဆိုတော့အခုလူပြောသူပြောများလို့ဒီဟိုသမရဒီပါလာတဲ့နေရာမှာဒီတရားရေးကိုဟုတ်ချွေပိုင်းကဝင်ပါနေရလားဆိုပြီးမင်းကိုထုတ်တယ်မျိုးတွေလည်းရှိပါတယ်အခုကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကမှတ်ချက်တစ်ခုမှဆိုရဲဒီတကြီးဆိုတဲ့အကောင့်အဲ့နေပြီကျွန်တော်တို့ကမိကုံလေးတစ်ခုပေးတာမေးတာရှိပါတယ်အမှုတမှုဆုံးဖြတ်ရမှာတဲ့အများပြည်သူအမြင်ဥပဒေအမြင်ဘယ်ဟာကိုမျက်မှောက်ပြုရမှာလဲဆိုပြီးသူကမိကုံထုတ်ပါတယ်ဆိုတော့ဒီကိစ္စမှာကိုသမရဝင်ပြောတဲ့ကိစ္စမှာဒီပြောတဲ့ပြောထားတဲ့ကိစ္စမျိုးလားဒီအုတ်ချွေရေးကဒီတရားရေးမှာဝင်ပါတယ်လို့ပြောနိုင်လားဆရာ
တကယ်ကတော့အုတ်ချွေရေးကတရားရေးဘုရားရေးကိုဝင်ဆွတ်ဖက်တာတစ်သက်လုံးပါပဲဗျာဆက်နာကြီးတစ်ခေတ်လုံးဝင်ဆွတ်ဖက်လာတာဆွတ်ဖက်လာပြီးတော့စခုလည်းဆွတ်ဖက်နေလို့ပါပဲကိုကျွန်တော်တို့ပြည်ရေးရတယ်လို့တရားဆိုရင်ဘယ်တော့မှလွတ်လပ်မရှိဘဲဥပဒေမှာမလိုက်နိုင်ဘူးဒါတရားရုံးကဆိုအလိုလိုက်ချက်ဆောင်လုပ်ပြီးနေကြရဒီလိုနေတာရှိအခုသဘာဝဥပဒေရဲ့လောက်ရကိုကြည့်ရင်နောက်စစ်ပေါ်စီဝင်ချောင်းတွေပုံမှန်17ပါအာနာ3ရက်ကိုပိုင်းခြားထားတယ်ဆိုတဲ့နေရာမှာဂွင်းလုံးကျုပ်ပိုင်းခြားတာတော့မဟုတ်ဘူးနော်တက်နေတဲ့လောက်ပိုင်းခြားထားမယ်လို့ပြီးထားတယ်နောက်တစ်ခါ check and balance ပေါ့လုံးလုံးလုံးရမယ်လို့ပါတယ်ပုံမှန်17နဲ့ကြီးရယ်နောက်တစ်ခုကသဘာဝကပုံမှန်ကိုဒီဥချေရုံမှာတရားကုသကိုကကြီးအရာဝန်ထမ်းအကြီးကဲဖြစ်တော့တရားစီရင်ရဲ့သူ့လက်အောက်မှာရှိတယ်။ဝန်ထမ်းအကြီးကဲဖြစ်တဲ့အတွက်သူ့ရဲ့ဝန်ထမ်းဌာနတွေကိုကဲခွင့်ရှိတယ်ဗျ။အဲ့ဒါဆွတ်ဖက်တာမဟုတ်ဘူး။ဆွတ်ဖက်တဲ့အလုပ်တွေကတော့စစ်အာဏာရှင်အဆက်ဆက်လက်ထက်မှာဆွတ်ဖက်ခဲ့တယ်။အခုချိန်မှာလည်းပဲပြည်ရေးဥညာဏတရားလုပ်ပြီးတော့တရားစွဲတဲ့အမှုမှန်တမ်းရမှာဆွတ်ဖက်နေလို့
ဟုတ်ကဲ့ပါဆရာဦးတင်းဆွနေပြည်တဲ့ကျေးဇူးပါကျွန်တော်တို့ဆိုတော့ဆွနေဝက်အတွက်ကိုကိုစာရေးပေးပို့ထားရလဲတော်တော်များရှိပါတယ်ပါဝင်ဆွနေခြင်းလို့ဆက်သွယ်ထားတဲ့လူတွေလည်းတော်တော်များရှိနေပါတယ်အဲ့တော့ဒီကိုယ်တိုင်ဝင်ဆွနေမဲ့ပုံကုတ်တချို့ကျွန်တော်အရင်ဆုံးအလှည့်ပေးခြင်းပါတယ်တူကတော့ဇလုံမျိုးကကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားကိုလည်းလူရင်းတူရှင်းဆွနေလို့ရပါတယ်ခင်ဗျဟုတ
်ကဲ့ပါကျွန်တော်တို့ရဲ့ဒီမြန်မာနိုင်ငံတရားရေးမှန်တယ်တော့ဖြင်းဆက်ဆက်ကနေပြီးတော့ကျွန်တော်တို့ပြစီလိုရွေးနေတာလုံးဝမပြတာတဲ့တရားရေးမှန်တိုင်းမဟုတ်တာလို့တဲ့တရားရေးမှန်တိုင်းဖြစ်တာအဲ့တော့ကျွန်တော်တို့ဘာလဲလားလဲလူရဲ့ဆိုကော်မတီတို့လည်းဒါကြားဦးမှာပါဗျာကျွန်တော်တို့ဗုဒ္ဓလက်ထက်ကကောသလမီအိမ်ကကျွန်တော်တို့အခုဖြစ်တဲ့ဟာတွေကိုမှတ်ခဲ့တာလေဂရင်းတော့မြလာရောက်တာကျွတ်ကျွတ်တမ်းမဝနိုင်ပါနှစ်ဆက်သားလက်သားချီမှာဘူးခစ်တယ်ကိုယ်ကလည်းအဟုတ်တခြားလုံးခစ်တယ်ဗျာလုံးဝမပြတာဟု
တ်အ
ဲ့တော့ဒီဥပဒေဒီတရားစီမံရေးတွေကလုံးဝမပြတာအတွက်ကျွန်တော်နိုင်ငံတော်တိုးတက်မှာဒါတော့ဒီတရားဝင်တွေစိုးမိုးရေးရှိမှာဒီအခုဘောင်းတော်ဝန်ထမ်းဘောင်းတော်ပုံကူတွေမချက်ကြဘူးလားဗျာသူကနိုင်ငံနေမှာတလောက်ကြီးဟုတ်လားကြီးကမှန်ကန်နဲ့ဥတွေနေနဲ့ပြတာပြီးတိုင်းတော်ရှင်းရှင်းနေကြတာကြီးကြီးစားစားနဲ့တရားကြီးကိုရှင်းနိုင်ကြတော့နိုင်ငံကြီးကလုံးဝချက်ဖို့ကောင်းတယ
်မချ
က်ကြဘူးလားသူတို့မချက်ဘဲနဲ့ဒီတိုင်းဆွတ်တော့ချက်သွားကြောနိုင်ငံတော့ဘာရောမှလည်းမပေါ်ဘူးဘယ်တော့မှလည်းတိုးတဲ့ဖုန်ရောလာမယ့်နိုင်ငံကြီးဖြစ်မှာမဟုတ်တော့ဘူးကျွန်တော်တို့ပြည်သူလူထုတွေပေါ်ရတယ်ညှော်လင့်နေရမကောင်းတယ်လို့ကျွန်တော်နိုင်ငံကြီးကလည
်း
တခြားနိုင်ငံတွေလိုချမ်းသာပုံပြိုးတိုးတဲ့ဖို့လုံးဝမရှိဘူးဆိုတော့ကျွန်တော်လုံးဝသုံးသပ်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတမ်းမိုးဆွနေရကျေးဇူးပါကျွန်တော်နောက်တူကတော့ဟိုရခိုင်ပြည်နယ်ပုံနေကျွန်းကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားလဲဆွနေမင်းမြတ်လို့ရပါတယ်ခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံမှာတရားစီရင်တင်မဲ့နိုင်ငံတော်ဘို့တော့ဒီကျွန်တော်ပါလေမြင့်နေတိုင်းမြင့်နေတိုင်းမှာရက်ဖကကတော့ဒီစိုက်ကြည့်တဲ့တရားစီရင်ရဲ့နာမည်ကတင်မရှိဘူးတော့ဒီရက်ဖကကတော့ညနေတိုင်းညနေတိုင်းမှာဒီညနေစိုက်ကြည့်ရေးကော်မတီပေါ်တော့တရားဒီစက်ကတ်ဘယ်လန့်လုံးလို့ညနေစိုက်ကြည့်ပေါ်ကော်မတီရဲ့ကိုပတိမှာညနေတိုင်းညနေတိုင်းမှာနေပြီးတော့ရက်ဖကပညာရှင်တွေနဲ့ဖြည့်ချဖို့လိုရပါတယ်နောက်ပြီးတော့ဒီသက်ဆိုင်ရာနေပြီးတော့ရက်ကော့ချိရောပေါ့နော်ကျွန်တော်တို့ဟိုကရက်ကော့ချိရောဒီတရားစီရင်ရေးပေါ်တော့ဒီရုံးတွေလည်းဖွင့်လိုက်ဖို့လိုရပါတယ်ตามเอกสารนี่ปอนะตามเอกสารนี่คือเราเนี่ยเนี่ยเตียยุ่งมาเราดูเราดูดีปุงเงินเนี่ยมาส่วนใหญ่ดีลุยตะติ้งกว่าเราชื่อใส่ป่ะไอ้ที่ส่วนเนี่ยมาดีเตียตุจีอ่ะเตียวได้ชื่อได้คําว่าเราดูดีตามเอกสารนี่คือปอนะดีอะพูดชื่อรู้ชื่อเนี่ยเราก็นี่ပြီးတော့เนี่ยเตียงต่อပြီးတော့โหอ่ะตั้วได้คําว่าเราดีเจ้าที่ตามมานี่แหละตั้วตั้วมานี่แหละที่ดูคือตัวเราก็นี่ပြီးတော့โหปอนะเราก็ให้วันทั้งวันไม่ผิดไปครับဒါကြောင့်ကျွန်တော်တို့ဒီနိုင်ငံတော်ဆွေးနွေးကနေပြီးတော့သက်ဆိုင်ရာရက်ကော့ချိရောပေါ့နော်ချိရောတိုင်းချိရောတိုင်းမှာတရားစီရင်ရေးဒီကော်မတီကြီးပေါ့နော်ချိရောရက်ကော့ဟိုကော်မတီတွေဖြည့်ချဖို့ဖြည့်ချဖို့တော့လိုရပါတယ်ဆိုပြီးတော့အရင်ကြည့်ပြောပါခင်ဗျာ
ဟုတ်ကဲ့ကိုချောင်မြင့်တင်ဆွေးနွေးတာကျေးဇူးပါနောက်တူကကျွန်တော်ကိုတန်းမောင်ဖြစ်ပါတယ်ခင်ဗျာကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ
်ဟုတ်ကဲ့ဆိုရင်ကျွန်တော်ဒီမလေးမှာပဲရှိတာလေမာတီးယားတက်လာပြီးတော့ဘလို့တက်တက်တတာအရေးယူဆောင်ရက်လဲအဲ့လိုလေ NDR လဲလုံးတင်ပါတယ်နောက်တစ်ခုကဒီရေဦးနေဝင်ပိုင်ဆိုင်မှုတွေအကုန်လုံးကိုဖိတ်ဆို့ထားတာကိုဒေါ်စုကဖိတ်ပေးလိုက်တယ်ဖိတ်ပေးလိုက်တော့အဲ့ရငွေတွေရပြီးတော့ဒီဇွဲနေဝင်တော့အင်းနေဝင်တော့ဥပဒေထက်မှာဝ ဝီရီနဲ့တောင်းပြီးသူတို့မာဖီးယားဒီဇိုင်းသူတို့လုပ်နေပါတယ်။ဟာစစ်စိုးကလက်ထက်မှာလည်းသူတို့အာဏာသိမ်းမှုတွေလည်းချိုးဖောက်ခဲ့တယ်။အာဏာသိမ်းမှုချိုးဖောက်လုပ်ခဲ့တဲ့အချိန်မှာလည်းစစ်စိုးကအထင်မကန်သူ့အာဏာ။ဒါကိုလေးလိုမရှိခါတဲ့အတွက်ပေါ့နော်။သူတို့ဝအောင်စားတာပဲတီရှပ်တွေသူလည်းပါတယ်။ဒါဖြည်းဖြည်းရောဒါဥပဒေဆက်မှာသူတို့လှုပ်ရှားနေပါတယ်အခုရေ။ဒါကိုနည်းလေးသူတို့သူအဆက်ဆက်သူအဖိုးလက်ထက်မှာသူလက်ထက်မှာရောဘာမှနိုင်ငံအချိုးမပြုခဲ့ပါဘူး။နိုင်ငံအစိုးရအောင်ပဲလုပ်နေဥပဒေထက်မှာသူတို့
ဟုတ်ကဲ့ဆိုတော့ကိုတမ်းမောင်ဆိုလို့ရင်တော့အာနာရှိရဲ့လူငွေရှိရဲ့လူတွေကြောင့်တရားစီရင်ရေးမှာဟိုယိုယွန်းလာတာလည်းစိတ်ပိုင်းပါဝင်နေဆိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်တို့အီးမေးလ် Facebook တွေကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ်။ Facebook စာတချို့တော့မဆုံမမဲ့ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီဟာဂျူလီ2ဆိုတဲ့အကောင့်က1983ဒေါက်တာမောင်မောင်ရဲ့ပြည်သူတရားပြည်သူကစီရင်ဆိုတဲ့စကားလှလှလေးနဲ့လူဒန်းစားမျိုးစုံ3ဦးထိုင်ပြည်သူတရားရုံးနေပေါ်ပေါက်ရာကနေစတင်ပျက်စီးခဲ့တာပါပဲတဲ့88အရေးခင်ပြီးတရားရေးဝန်ထမ်းတွေကိုသူ့မူလတရားသူကြီးတာဝန်တွေပြန်လဲဆောင်ရွက်စေတော့လဲဟုတ်တော့မလို့လို့နဲ့စစ်ဆိုးရကသူ့ရဲ့ပြိုင်ဘက်ဒေါ်စုအုပ်စုကိုမတရားသဖြင့်နှိပ်ကွပ်ဖို့တရားရေးဌာနကိုအသုံးချခဲ့ပါတယ်တိုးတိုးပြောရရင်တော့ထောက်လန်းရေးအကြိုက်လို့ငွေရရင်ကြိုက်သလိုလုပ်ကြရင်းနဲ့အခုအချိန်မှာတော့ဥပဒေကိုပျောင်ပျောင်တင်းတင်းချိုးဖောက်တဲ့အခြေအနေကိုရောက်လာခြင်းဖြစ်ပါတယ်တဲ့ချစ်စမ်းမောင်ဆိုတဲ့အကောင့်ကတော့တကယ်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမှန်နေရာမှန်ရှိမနေတာရဲ့တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ရဲ့ကြောင့်အခုလိုမျိုးတရားစီရင်အပိုင်းကပြက်စီးယိုယင်းနေရတာပါတဲ့အဲ့ဒီအဓိကတော့ချက်ကတော့2008ဆိုတဲ့အခြေခံဥပဒေကြောင့်ပါတဲ့နိုင်ငံတစ်ခုအတွက်အဓိကအသက်သွေးကြောဖြစ်တဲ့ကာကွယ်ရေးပြည်ထရေးနေဆက်ရေးဟာဒီဌာနတွေဟာလက်ရှိပြည်သူကရွေးကောက်တင်မြှောက်ပေးလိုက်တဲ့အစိုးရရဲ့စီမံခန့်ခွဲပိုင်ခွင့်ရှိရမယ့်အစားကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာရှိနေလို့ပါပဲတဲ့အထူးသဖြင့်ကတော့ပြည်သူတွေရဲ့အပေါ်ကိုအဓိကကြက်မှတ်ကင်တွဲညွှန်ကြားရမယ့်ပြည်ထရေးဌာနရှိမနေခြင်းကလက်ရှိပြည်သူအစိုးရအတွက်ပို့ပြီးတော့အခက်အခဲတွေ့ရုံနေမကဘဲနဲ့အစိုးရနဲ့နိုင်ငံဂုံကိုထိခိုက်ပြက်ပြားစေတာအမှန်ပါပဲလို့ရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကိုသူမဆုံမဖတ်ပြပေးရကျေးဇူးပါဆိုတော့ဒီ Facebook ကဟိုစာရီကိုပြန်ကောက်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာဒီကားနဲ့လူတိုင်းပြင်းတော့ခြေရည်လို့မြင်ရတဲ့ဥတွေရှိနေတဲ့အချိန်မှာလူတရားလုံးတည်တဲ့ကိစ္စလို့အမှုရေးမျိုးခြေရည်တယ်ဆိုတော့လေဟိုမချိန်တတ်ကြရဲဟိုပြောနေကြရဲဆိုတော့ထင်ရှားပါတယ်ဆိုတော့ဆရာဦးသိန်းသားဦးသဘောထားကိုလည်းသိကြပါတယ်ခင်ဗျာကျွန်တော်တို့တကယ်ဆိုရင်တော့ဥပဒေဆိုတာဒီကျူးလွန်တဲ့သူကိုလက်စားချေဖို့မဟုတ်ဘဲနဲ့နောင်တရဖို့ဒါမှမဟုတ်လဲနောက်နောက်မှမကျူးလွန်ဖို့နောက်တခြားလူတွေအလားတူမကျူးလွန်ရဖို့ဆိုတဲ့ရည်ရွယ်ချက်တွေပါတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုဥပဒေရဲ့ရည်ရွယ်ရင်းတွေကမြန်မာနိုင်ငံမှာတိမ်ခေါ်နေရတာအထူးကဘာကြောင့်များလဲဟိုစစောတရားကတော့2008ဖွဲ့စည်းပုံအပြစ်ပေါ်ထားတာလည်းရှိပါတယ်ဆရာဦးသိန်းသားဦးသုံးသက်ချက်ဘယ်လိုရှိလဲခင်ဗျာ
2008ဆိုတာလည်းဆက်အနာရှင်စနစ်ပေါ့ဗျာအဲ့တော့တရားစီရင်ရာစစ်အာဏာရှင်စနစ်ကိုကိုစားပြုပေးရပြီးတော့စစ်အာဏာရှင်တွေရဲ့ရန်သူတွေကိုဖိနှိပ်ချုပ်ချရတယ်ဆိုတော့စစ်အာဏာရှင်ရဲ့အလိုကျဆွရေးဆွဲထားတဲ့ဥပဒေတိုင်းသွားတဲ့အတွက်သူကဒီလိုဖြစ်တာဗျ။ဟောပြောဒီဥပဒေတွေကရှိတယ်ဆိုတော့ညာလည်းပဲခုကျွန်တော်တို့ဆိုပါလို့ကခုလက်ရှိဆိုရင်2008ဖွဲ့စည်းပုံကပေါ်ပေါက်တဲ့2010ပြည်နှစ်တရားစီရင်ရေးဦးတော်ဆုံးတရားစီရင်ရေးဥပဒေကြီးကပေါ်ပေါက်လာတာအဲ့တော့2008ဖွဲ့စည်းပုံဆိုတာစစ်အာဏာရှင်စနစ်ကိုကာဝယ်သူ့ရန်သူတွေကိုဖိနှိပ်ချုပ်ချယ်မှုပြင်ထားတဲ့အခါကျတော့သူ့လွတ်တော်ကသူ့အကျိုးစီးပွားကာဝယ်ဖို့ရေးတဲ့ဥပဒေတွေကသူ့တရားရုံးကစီရင်တဲ့အခါမှာဒီတပုံစံနဲ့လာထွက်တာပေါ့အဲ့တော့အဓိကကြတဲ့ချက်ကတော့2008ဆိုတာစစ်အာဏာရှင်စနစ်ကြီးကြောင်မှုလို့တရားစီရင်တစ်စုံလုံးပြစီခဲ့ရတာပါ
โอเคဆိုတော့ဆရာဒီဟိုလူတွေဆိုတော့ဒီစနစ်ကြီးတစုံလုံးကြောင့်အဓိကဖြစ်နေရတယ်လို့ဆိုလိုချင်တဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်ဗျာဟုတ်ပါတယ်60နှစ်ကစဖြစ်တာအဆိုးဆုံးကဒီ1988 2010အတွင်းမှာခုနကဒီဒေါက်တာရှင်တယောက်ပြောသလိုပဲစစ်တပ်အတူကြသူ့ရန်သူတွေကိုဖိနှိပ်ချုပ်ချယ်ဖို့တော့ကြိုက်တာလို့နိုင်ငံရေးသမားတွေကိုပြက်ပြက်သားသားအရေးယူထောင်နေအကြီးကျယ်ချနော်အဲ့ဒါမျိုးလုပ်ပြီးပြီးရောဂျန်တော့မင်းတို့ကြိုက်တယ်လို့လုပ်ကြဆိုတဲ့အချက်မျိုးတွေပေါ့ဘာလို့ဆိုးလဲဆိုရင်သူတို့ဟိုဒီမှာအောင်းနှံစီရပေါ့ဗျာဒီနှင်းစာမိုးရတဲ့ဒုတိယဗိုလ်ချုပ်ကြီးခင်းကတောင်မှ1994ဒီကျွန်တော်မြန်မာနိုင်ငံတရားစီရင်လို့စာနေတာအဖွဲ့မှာထည့်ပေးရလောက်ပြီနောက်တရားစီရင်ကဘလောက်ကြီးယူရင်းပြည့်စည်နေပါလဲအမှန်အဲ့ဒါသူတို့ခိုင်းတာဗျဟုတ
်ကဲ့
ယူရင်းပြည့်စည်နေရပါတယ်ဆိုတော့ဖွင့်ပြောခဲ့ရတဲ့အဆင့်ကြီးရောက်ခဲ့ပါတယ်
โอเคဆိုဆရာဦးရဲ့လင်းမြင့်ရဲ့သဘောထားကိုခင်ဗျာဟိုဆရာဦးသိန်းတန်းတို့သုံးသပ်သွားတာကတော့လူကြောင်တဲ့စနစ်ကြောင်ဖြစ်ရတယ်ဆိုပြီးပြောပါတယ်ဆိုတော့စနစ်ကြောင်လားလူကြောင်လားဦးရဲ့လင်းမြင့်ရဲ့သဘောထားလဲဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကျွန်တော်ထင်တာကစနစ်ရောလူရောနှစ်ခုလုံးပြောင်းအောင်မယ်ခင်ဗျာနံပါတ်1ကတော့ကျွန်တော်တို့ဒီအခုအာဖရိကလက်ဆောင်တပ်ဖြည့်ကော်မရှင်ဝင်ပါလာပြီဆိုရင်ကျွန်တော်တို့စိုးရိမ်တာဗျာဒီတစ်ခုလည်းမဟုတ်ဘူးအာဖရိကလက်ဆောင်တပ်ဖြည့်နံပါတ်1ဒီစိုးရိမ်ကျွန်တော်တို့ဟိုအထူးတရားရုံးလိုမျိုးကျွန်တော်ဖွဲ့စည်းပြီးတော့အဲ့လိုမျိုးမှဆက်စည်း
ဒီဟိုအပြစ်ပေးတဲ့ဟာမျိုးလုံးဝကျွန်တော်ရှင်းပြမယ်လို့ထင်တယ်လက်ရှိတရားရင်စနစ်နဲ့သွားလို့တော့တဲ့လောက်ဆုံးဝင်တဲ့လောက်တွေ့ရှိဒါပေမဲ့ဒါတရားရုံးဆုံးဖြတ်တဲ့အချိန်မှာဖြစ်ပါလိမ့်တော့ဒါကြောင့်ကျွန်တော်တို့ဒါမျိုးတွေကိုစစ်စစ်ရောက်ကျွန်တော်တို့ခိုင်းကျွယ်မယ်ဝင်ရှင်တောင်းလဲဖို့ဆိုရင်တော့ဒီတရားရုံးရဲ့တစ်နှစ်ကိုတောင်းလဲတဲ့နေရာမှာဒါမျိုးဖြစ်ရတယ်ကိုကျွန်တော်တို့ဟိုကောင်းကောင်းမွန်မွန်ပြည်ပြည်နဲ့ဆက်ဆဲဒီကိုရည်ရည်နဲ့အာမျိုးဟိုခံနေဖို့လိုတယ်နောက်တစ်ခုတော့ကျွန်တော်တရားရုံးတွေကိုလုံးလဆာအစီအခွင့်ရှိတယ်ဆိုရင်ဒါကိုလုံးလဆာပြန်လည်ဆောက်ကြည့်ပြီးတော့တရားဝင်ဆောက်ကြည့်ခွင့်ဟိုပေးဖို့လိုပါတယ်တရားရုံးကျွန်တော်ဆောက်ကြည့်ဖို့ဆိုတာလည်းဒီတိုင်းပြည့်လို့မြောက်ပါကျွန်တော်ဥပဒေကြီးနဲ့ကာကွယ်ထားတဲ့အတွက်ကျွန်တော်တို့လုံးလဆာပြည်ကြီးကလုံးလဆာဆောက်ကြည့်ပြီးတော့ဒီဟာကိုဟိုအစီအခံစားလေးကိုတရားဝင်ထုတ်ပြန်နေတဲ့အချိန်မျိုးရှိရင်တော့ကျွန်တော်တို့ဟိုခုနပြန်လည်ထိကြောင်းတဲ့ပြည်ပွင့်နေမြတ်တာမှုဟိုကောင်းကောင်းလုပ်နေပြီဆိုရင်တော့ကျွန်တော်ပြည်သူလူထုဘက်ကနေဝေဖန်ထောက်ပြပြီးတော့ပြန်နေပြည်စင်ကလုပ်နိုင်လာရင်ကျွန်တော်ရှိမှာတော့ပိုကောင်းလာမယ်လို့မြင်ပါတယ်လက်ရှိချိန်မှာတော့ကျွန်တော်ဟိုအားကိုးလို့များတဲ့ပြင်မှာကျွန်တော်တောက်ဆရာကောင်းတဲ့အဖြစ်ပြီးပေါ့ကိုယ်ရင်ဆိုင်နေရတာအဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကိုရဲလမြင့်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဘွဲ့အတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်ဦးစိုးဝေဖြစ်ပါတယ်ဦးစိုးဝေသဘောထားလေးလိုရင်းတွေ့ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တရားရုံးပါဗျာဟိုတရခန့်ရှိမယ်တည်လို့ရှိမယ်ပြီးလို့ရှိရင်တို့ရဲ့တရခန့်ရှိနေရှိမယ်တည်လို့ရှိနေရှိမယ်ပြီးတရားသူကြီးနော်အဲ့ဒီအပြင်မှာဟိုထူးခြားတဲ့ပုံကိုရတဲ့ရှိနေတယ်ဘယ်လိုဖြစ်လဲဆိုရင်ကျွန်တော်ပြောပြမယ်ဟိုကျွန်တော်တို့ဒီ2030အစိုးရတက်လာတဲ့အခါမှာသမဂ္ဂယူတင်စင်ကဟိုမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဒီမိုကရေစီပြည်ပကြောင်းလေးတွေပုံကိုယ်ပိုင်နေရှိတဲ့အခါမှာဟောဟိုနိုင်ငံကအကြံဉာဏ်တွေလူပညာတွေကိုကြီးနေတဲ့ဖွဲ့ရည်အားကြီးဖွဲ့ပေါ့ပြည်နှံ့မျိုးစုံပြီးပြီးတော့အဲ့ဒီခါမှာမြန်မာတွေရဲ့ရှင်ရမှုပြည်သူ့ရှင်ရမှုအတွက်ဟိုရှင်းနေမှာငားနိုင်တဲ့ပြည်သူတွေကိုဥပဒေရဲ့အကောက်ပေးမယ်ဆိုပြီးတော့ပေါ့အဲ့လိုပုံကိုယ်တွေကတစ်စိတ်ညီညွတ်နဲ့တရားမှောင်ဝင်ပြီးတော့တကယ်မှပြည်သူတွေကိုဟိုမကာကွယ်ပဲနဲ့တရားရင်းရောက်လာတဲ့ပြည်သူတွေမကာကွယ်ပဲနဲ့အနာရှင်နဲ့ပေါင်းပြီးတော့ဒုတိယခါပေးနေတာလည်းတွေ့နေရတယ်ပေါ့
ဟုတ်ကဲ့
ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီ CSO တွေပေါ့ကအဲ့ဒီဖွဲ့ရအဲ့ CSO တွေစာဖွဲ့တာ2030အစိုးရတမနာဥပဒေချိန်ဉာဏ်ရင်းစင်တာဥပဒေပေါ်ကြောင့်အောင်မြင်ခင်ပါဖြစ်ခဲ့တာဟုတ်ဆိုတော့ဒီပုဂ္ဂိုလ်တွေကလည်းတရားဥပဒေဝင်ရှုပ်နေတယ်ဆိုတာလေးကိုကျွန်တော်ဟိုပေါ့ဟိုဂျာနက်ပြောကြချင
်ဟုတ်ကဲ့ဟုတ်ကဲ့ဆိုရဆွေးနွေးပြတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပြဖို့ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်အရင်ဆုံးစာစောင်ကတော့ကျွန်တော်တို့ကိုဖြိုးဝင်းထဲအောင်ဖြစ်ပါတယ်မြန်မာနိုင်ငံပြဖို့ထားတာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကအဂတိလိုက်စားမှုနဲ့အတူဆိုးဝါးနေခဲ့တာကြားပါပြီ။ဒီလိုအမှုမျိုးတွေဖြစ်နေတာအခုမှမဟုတ်ပါဘူး။စစ်အစိုးရခေတ်ဆက်ဆက်ကနေအခုထိဆိုပါတော့ဗျာ။အကြီးအကဲတွေငွေရှင်ကျေးရှင်တွေရဲ့အမှုတွေဆိုအခုလိုပဲရုပ်သိမ်းချင်တိုင်းရုပ်သိမ်းလို့ရအောင်တပ်ဆိုင်ရာတွေကဖန်တီးပေးခဲ့ကြတာပါ။ဒီအမှုမျိုး2000ခုနှစ်လောက်မှလည်းဖျားပုံခရိုင်လူတက်မှုနဲ့လည်းဆင်နူရဲလို့သတင်းတွေမှာဖတ်ဖူးပါရတယ်။ခေအဆက်ဆက်နှစ်တွေလာတွေအဆက်ဆက်အကျင့်ပြတ်ချစားပြီးတော့ဥပဒေကိုလက်တလုံးချလှုပ်လာခဲ့ကြတာတမန်ပြည်သူတွေတိလက်နဲ့ခေါင်းငုံခံခဲ့ကြတာပါဒါပေမဲ့အခုလိုအမှုမျိုးကိုတမရကြီးဝင်းမြင့်အနေနဲ့တရားစီရင်ရမနိုင်အပေါ်သတိပေးပြောကြားလိုက်ခြင်းနဲ့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုရှေ့နယ်ချုပ်အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဥက္ကရာတို့ကိုတမရအိမ်တော်မှာခေါ်ယူပြီးတော့ဒီအမှုကိုတိတိကျကျစီစစ်ပြီးမမှန်ကန်ကန်ဆောင်ရွက်ဖို့မှာကြားခဲ့ခြင်းအပေါ်အလွန်အားရကျေနပ်မိပါတယ
်ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ပြဖို့ထားတဲ့စာပါနောက်စာတစာကတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာဖြစ်ပါတယ်ကိုရန်နိုင်ရဖတ်ပြပေးပါဦးခင်ဗျာ
ရုပ်ဆောင်အောင်ရထွေးမှုကိုကြည်ပါဘလို့မိပါကမှကိုသားသမီးတွေကိုအုပ်စုလိုက်ဝိုင်းရိုက်တက်လိုက်လို့ကြည်အေးပါတယ်ဆိုတာမကြားခဲ့မိပါဘူးအခုတရားသူကြီးကအချိန်ချင်းကြည်အေးစာတင်လို့ကြည်အေးပြီးအမှုကအပြီးပြတ်လွတ်ပေးလိုက်ရတယ်ဆိုတာအလွန်ကြီးစရာကောင်းနေတယ်လို့ယူဆမိပါတယ်တရလူကကြေးတယ်ဆိုရင်လည်းဖြစ်နိုင်စရာနှစ်ချက်ပဲရှိပါတယ်မကြေးအေးရင်အသက်အန္တရာယ်ကိုရံပြုခံရနိုင်လောက်အောင်ချင်းချောက်ခံထားကြရလို့လားဒါမှမဟုတ်စီးပွားရေးလူမှုရေးအမှုကိုကြေးပေးဖို့ငွေကြေးနဲ့အခွင့်အရေးတွေရရှိခဲ့ကြလို့လားဆိုတာပါပဲဒီကိစ္စနဲ့ပတ်သက်ပြီးတရလူတွေကိုလည်းအကာအကွယ်တွေပေးပြီးအသေးချာမေးမြန်းစုံစမ်းသင့်တယ်လို့ယူဆမိပါတယ်အသေးချာဆုံးကဒီအမှုကိုဒီလိုကြက်ကြော်အမိန်ချမှတ်လိုက်တာဟာရဲတရားသူကြီးနဲ့ဒီရေရာရှိအားလုံးပူပေါင်းကြံစီသွားကြတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်ထသနာအမေရိကန်ပြည်တော်စုရဲ့စာပါနောက်ထပ်ကျွန်တော်တို့ Facebook ကပေးထားတဲ့စာတွေလည်းရှိနေပါသေးတယ်စုမှုဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီရွှေလုတ်သားဆိုတဲ့အကောင့်ကတော့မြန်မာပြည်မှာတဲ့ငွေပေးပြီးတော့အမှုဖွင့်ခိုင်းဖန်ခိုင်းပိတ်ခိုင်းလို့ရပါတယ်တဲ့ချစ်မေမေဆိုတဲ့အကောင့်ကတော့ငွေရှိရင်ဘာမဆိုလုတ်လို့ရတယ်ဆိုပြီးတော့ ngwe shi de lu de thap pi lo lu tat lo ya aw lo taya yong ga ni lat mat thauk pe lai de tabor ba be de mat thwe so de akaw ga ro taya upare ne anyi aman ko aman dai ma saung ywet de ta win me taya ye win nan ni ko a ye yu bo alun lo at ni ba bi de taya yong ga ni ma man kan de sa ywet sa dan ni lu dat bon video sa de tat te de ne de kwa nai ngan daga ga ti yaung chou sa tin pya bo le alun lo at ni ba bi de yi mo so de akaw ga ro a che kan upare a ya lashi taya tu ji de ko pyaung le lo mya bu la de lashi athak ka ni aw pyaung tin ne tu a long ko pyaung lai nai ne so yin tot tot kaung twa me lo tin ma de de taya ye ne patat pi lo ta nai ngan lo a sa ga a song pyan mi pyu pya ma a man ma de myin lwin so de akaw ga do a yin se so ya u tain sei a so ya dong ga khai no upare baung ne win win ma win win a so ya a lo ja lou pe tro twa ga upare ye a pyin ga ni lat sa chan da aw ma tor ma taya taung yu plin tu bu so name so ne jaw ja ni da hnit de ja ba bi de တို့ပြည်သူချင်ပတ်ဖြစ်နေတာလဲကြာပါပြီတဲ့အာနာရှင်တွေကလည်းတို့လိုတဲ့မတရားတဲ့အမိထောင်ချဖို့တွေခိုင်းစားဖို့လက်စားတာတွေကိုဘာမှအရေးမလုပ်ပါဘူးတဲ့အဲ့တော့ပျော်ပျော်ကြီးလှုပ်ရှားနေကြတော့တာပါပဲတဲ့တရားသူကြီးဥပဒေဝင်တဲ့ရှေ့နေအမှုလိုက်ရှေ့နေရှေ့ဖက်စရေးတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုစစ်ကြည့်လိုက်ရင်သိမှာပါပဲတဲ့ရှင
်ဟုတ်ကဲ့မဆုမွန်ဖတ်ပြပြီးတော့ကျေးဇူးပါဆိုတော့ဟိုစောစောဆရာဦးသိန်းတန်းဆွေးနွေးသွားတော့ဒီဟိုလူရဲ့စနစ်ကြောင်ပုံများတယ်လို့ပြောတာရှိပါတယ်ဒါပေမဲ့တခုကျွန်တော်ဒီနေရာမှာဟိုနောက်ဆက်ဆက်နေတဲ့အမှုတမှုနဲ့ပတ်သက်လို့ပြောဆွေးနွေးစေချင်ပါတယ်ဒီမကြသေးခင်တုန်းကပဲကျွန်တော်ဒီစကိုင်းဘက်မှာဒီစိတ်မနှက်တဲ့အမျိုးသမီးတူကိုဒီဟန်ဝင်းနဲ့ရောလူဝင်းနဲ့ပါအလိုမတူပဲဒီဟိုလူတစ်ယောက်ကပေါင်းသိမ်းခဲ့တယ်ဆိုတော့အဖြစ်အပျက်တခုဒီလူမှုကွန်ရက်တွေပေါ်မှာပြန်လာတာတွေ့ရပါတယ်ဒီအလိုမတူပဲပေါင်းသိမ်းတယ်လို့ဒီဆွဆွဲရခံဆွဆွဲတဲ့သူဒီအာမပြုချန်ခံရတယ်လို့ဆိုတော့အမျိုးသမီးနဲ့လည်းနောက်ပိုင်းမှာပေးစားလိုက်တယ်ဆိုပြီးတော့ဟုတ်ပြေးကြပါလေဆိုတော့ဒီလိုဖြစ်ရှင်းလိုက်တာကိုပဲဒီအားပေးရတဲ့သဘောထားရတဲ့ဒီလူမှုကွန်ရက်ဒီမှာတွေ့ရပါလေဆိုတော့ဒီလိုအမှုခင်းနေအထူးဖြစ်မှာဒီလိုအမှုကြီးတွေဒီရက်ထဲရော်ထဲမှာကိုနည်းကိုယ်ဟန်နဲ့ဖြစ်ရှင်းနေရရဟောဟိုစနစ်ကြောင်တဲ့လူတွေကြောင်နဲ့အများဆိုင်နေမလားဆရာဒီလိုစီရင်မှုတွေကအ
ဲ့ဒါကျွန်တော်တို့ရဲ့တတိထုံးနှန်းနဲ့သက်ဆိုင်နေတယ်ကြဟိုကျွန်တော်တို့ဒီမြန်မာတရားစီရင်စနစ်ရှိပါတယ်ဘာဒီနမဘရင်လေးလက်ထက်ကလေးကတရားစီရင်ကိုကျွန်တော်တို့အခိုင်အခန့်ရှိကြတာအဲ့ဒီထဲမှာလည်းပဲခုနကအရင်တော့ဆောင်မှုရှိခဲ့တဲ့အကြီးအကဲငွေအောင်ငွေနဲ့မပပြအောင်ဆိုပြီးတော့ဝိုင်းဝန်းပြီးတော့လုပ်ပြီးတဲ့စနစ်တလေးလည်းရှိခဲ့တယ်ဆိုတော့အဲ့ဒီဒလေးအရာတချို့ကိစ္စတွေကဟိုကာယကံရှင်ကသိနေတာပေါ့မှာဆိုတော့နင့်နာသူကာယကံရှင်ပို့မနစ်နာသွားအောင်အတေးဆယ်ပေးတဲ့သဘောနဲ့တစုံတရာပြန်ကူစားတဲ့ဆိုတော့နေသားမျိုးလုပ်ပြီးကျွန်တော်ထင်ပါတယ်လူကြောင့်တော့မဟုတ်ဘူးဒါကတော့ကျွန်တော်တို့ဒလေးလည်းရှိတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါဆရာဒါပေမဲ့တခုရှိရပါဘို့လေဒီ software ခံရတယ်ဆိုတဲ့အမျိုးသမီးကလည်းတကယ်ပဲစိတ်မမှန်တဲ့သူဖြစ်မယ်ဆိုလို့ရှိရင်သူကိုယ်ပိုင်ဆုံးဖြတ်ချက်မပါဘဲလုပ်တဲ့ကိစ္စဒါဥပဒေရှိတော့လူမှုရေးရှိတော့ကြည့်မယ်ဆိုရင်ပဲဟိုမတင့်တော်တဲ့ကိစ္စဖြစ်မယ်ထင်ပါတယ်နောက်တစ်ခုကဒီလိုအမှုမျိုးတွေဥပဒေလည်းအတိလင်းပြဋ္ဌာန်းတာတွေရှိနေတယ်ဒီလိုဥပဒေကိုအာမကိုကြတာကဘာကြောင့်များလဲဆရာ
ဥပဒေကအာကိုစရာမကောင်းလို့ပေါ့ဗျာဒီလိုလေးပြောရင်ကျေးဇူးကတော့တိုင်းတယ်အာဒါကျေတော့ဖြစ်ပြီပဲဗျာတို့ကိုယ်နိုင်လို့ပါတယ်နော်အမှုဖွင့်နေတဲ့ဖွင့်လို့မရဘူးဖွင့်သေးရင်ပေးတယ်မပေးရင်မပေးဘူးနောက်တစ်ခါအဲ့ဒီရတဲ့ဆက်ဒီပေးရုံကိုပါတယ်နော်လူကြိုက်တယ်လို့ရေးမယ်နော်ပေါ်လို့ရေးချင်မှရေးမယ်ဥဒိနေရေးချင်မှရေးတရားရုံကိုရောက်တယ်တောက်နေကြီးဆုံးဖြတ်ခြင်းဆုံးဖြတ်တယ်မဆုံးဖြတ်ခြင်းမဆုံးဖြတ်ဘူးနော်အဲ့တော့အဲ့ဒီလူအနေထားမျိုးတွေရှိတော့လူတွေကအထူးသဖြင့်ပေါ့ဗျာဟိုပိုးစုပတ်ဆက်ထောင်ချခဲ့တဲ့ဆီယန္နာကြီးခစ်ကအားဒီလည်းကျွန်တော်တို့တွေ့နေရတာဟိုမာလကာကြီးတလုံး၄နှစ်ဒါမျိုးတွေပေါ့နော်ဥဒိကဟိုစာအုပ်ထဲပဲရှိတဲ့အနေအထားမျိုးဖြစ်တော့
ရှင်းနေကူလည်းထောင်ချရဖြစ်တယ်ရောပေါ့လေ
ဟုတ်ကဲ့ဥပမာအားဖြင့်လည်းကျွန်တော်ကိုယ်တိုင်1950ပြည်နှစ်ရေးပေါ်စီမံမှုဒီပုံမှာ9ညဆို9နှစ်ချလို့ရကျွန်တော်14နှစ်ချတယ်နော်ဒီလိုပေါ့ဗျာအဲ့တော့တရားရုံးကယုံကြည်စရာဘူးမကောင်းတော့ဆိုတော့အဲ့ဒီအတွက်ဟိုဒါကျွန်တော်အခုတရားစီရင်ပြောတာမဟုတ်ဘူးရှေ့အစီအစဉ်တွေကလာခဲ့ပြီးတော့အခုတော့သူငဝက်ကတန်ခံတော့သူကောင်းမှာပုံကြတယ်ဆိုတော့အဲ့ဒီလိုအနေအထားမျိုးတွေဖြစ်နေတော့သူတွေကဘယ်သူမှမလွဲမချောင်သာတဲ့အနေအထားတစ်ခုမှသွားကျင်ရတာဘယ်သူမှမသွားကျင
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအစီအစဉ်အဆုံးသတ်ဖို့ဒီ2မိနစ်ချေချော်လောက်လဲကျန်နေသေးတယ်ဆိုတော့ကျွန်တော်ဥယျာဉ်လင်းမြင့်ရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်တကယ်တော့အစဉ်အလာအဖြစ်ဒီတရားရုံးတို့ yes scan တို့ဆိုတော့မသွားတဲ့အရက်ဆိုပြီးတော့ကျွန်တော်တို့မြန်မာတွေချမ်းမှာရှိပါတယ်ဆိုတော့ကြောက်လို့ပဲဖြစ်ဖြစ်နားမလဲလို့ပဲဖြစ်ဖြစ်မပတ်သက်ချင်မှုဆိုရင်လည်းလူလူအနေနဲ့ဒီတရားရေးစနစ်မှာပွင့်လင်းမြင့်သာမှုတွေတာဝန်ယူမှုတွေရှိလာအောင်ပူးပေါင်းပါဝင်မှုဘိုးကလည်းဒီစိတ်တိုင်းပိုင်းအဖြစ်လိုလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေရာမှာဒီလူလူချေပြုတ်ဖွဲ့စည်းရဲ့ဒီ CSO ရဲ့အခန်းကဏ္ဍကိုဘာတွေလုပ်ပေးနေတာလဲရှိမယ်လို့မြင်လဲကိုရဲလည်းမြင်
ကျွန်တော်တို့ဒီ
ရပ်ပတ်စီလုံးလက်တဲ့ဖွဲ့ဒီနေနဲ့တော့ကျွန်တော်တို့ဒီတရားရုံးနဲ့ပတ်သက်တဲ့ဟာတွေကျွန်တော်တရားဝင်ဆက်ကြည့်ပြရမယ်တရားဝင်ကျွန်တော်တို့ဒီစီထန်ဆောင်တဲ့တရားဝင်ထုတ်ပြန်ပြရမယ်ဆိုရင်တော့ဒါတွေကိုဒီလိုထုတ်နေအစိုးရတွေသိအောင်ကျွန်တော်တို့ဖြစ်ပြနေတဲ့ဟာတွေကိုကျွန်တော်တို့ဟိုပုံနေနေတယ်။အဲ့တော့ဒီကတော့ပြင်ပြင်ရမှတင်တယ်။အခုကိစ္စကတော့ကျွန်တော်တို့ဒီပြဿနာကိုအကြောင်းပြပြီးဖြစ်တဲ့ဟိုအစိုးရဘက်မှာကျွန်တော်တို့ဒီနိုင်ငံကောင်းဆောင်နဲ့နောက်တစ်ခါနဲ့ကျွန်တော်တို့တကယ်ဒီပုဂ္ဂိုလ်များအနေနဲ့လုပ်သွားရင်တော့ကျွန်တော်ပေါင်းတဲ့ပေါင်းတဲ့တစ်ခုရောက်ကုန်ချင်ပါတယ်။ဒါပေမဲ့ဒီကိစ္စမှာမလုပ်နိုင်ရင်တော့ကျွန်တော်တို့ဟိုတော်တော်ကိုကျင်းနေဆိုတဲ့အတွက်ကျွန်တော်တို့ကြောက်သွားမှဖြစ်တယ်။အရင်ကကျွန်တော်မအားကိုးရနေပြီးတော့အခုကတော့ကြောက်တဲ့ဆက်ပေါ့လေ။အရင်ကမသွားလို့တဲ့ဆက်ရနေခုကကြောက်တဲ့ဆက်ရွာပြီးတော့ကျွန်တော်တို့တခြားလူလားတဲ့ဒီဟိုဒိတ်ထွက်ဆူဆူတွေပါပေါ်လာနိုင်နေတယ်ဒီနိုင်ငံမှာလေ။တော့ကျွန်တော်ဟိုအခုဘလို့မချိုးခံစားနေရပြီပြည်သူတွေနေနော်တောက်လက်တဲ့ဖိလက်တဲ့အဆက်ရောက်သွားပြီဆိုတော့ဒီဟာတော့အမေဟိုကန်ဆယ်ဖြစ်ရှင်းပြီးတော့ရှေ့ပါဘလို့လုပ်မယ်ဆိုတဲ့ဒါပါထွက်လာရင်တော့ကျွန်တော်တို့
ဟုတ်ကဲ့ဟို
ဒါအကောင်းနဲ့ပတ်ကုန်ကျွန်တော်ရောက်လာမယ်လို့ထားပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့မြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရေးဖက်မာမိတ်ဖွဲ့ကဦးရဲလင်းမြင့်လူ့ခွင့်ရေးရှင်တွေဦးသိန်းတန်းတို့အီးမေးလ်တွေ Facebook တွေကမှတ်ချက်ပေးပို့ရတဲ့တွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အွန်လိုင်းဥဆွေးနွေးတင်ဆက်တဲ့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုလိုထုတ်လွှင့်ပေးတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်အပါအဝင်သတင်းပတ်စင်ကဏ္ဍတွေနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေတပတ်စာရေဒီယိုသတင်းအစီအစဉ်နဲ့အတူရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese@voanews.com မှာလာရောက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကပြောပြပေးမှာပါ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယိုဟာအရှေ့တောင်အရှေ့ခီးစဉ်နောက်ဆုံးခီးတစ်ထောက်အဖြစ်အင်ဒိုနီးရှားနိုင်ငံကိုစနေနေ့ကရောက်သွားပြီးခီးစဉ်တစ်လျှောက်အဓိကကိစ္စကတော့မြောက်ကိုရီးယားရေးပဲဖြစ်ပါတယ်။အင်ဒိုနီးရှားကိုခီးမဆက်ခင်စင်ကာပူနိုင်ငံမှာရှိနေခြင်းအတွက်မှာတော့နျူကလ িয়ার ကင်းရှင်းရေးပြောဆိုဆွေးနွေးတာတွေနဲ့အတူအမေရိကန်မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးသတင်းစကားတွေအမျိုးမျိုးထွက်ထားပါတယ်။ဝန်ကြီးပွန်ပေယိုနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟူတို့ဟာစုပေါင်းဓာတ်ပုံရိုက်ချိန်တွင်တယောက်နဲ့တယောက်တွေ့ဆုံပြီးလက်တွဲနှုတ်ဆက်ကြတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဟက်သန်နိုဝတ်ကဂျကာတာကိုသွားလေးင်ပေါ်မှာသတင်းတော်တွေကိုပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်မူရင်းနေရာတွေစီပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကြားတူညီတဲ့တန်တိတန်ကိုဆက်ပြီးတွန်းအားပေးလှုံ့ဆော်သွားဖို့ကျွန်တော်တို့အားလုံးကအားပေးတိုက်တွန်းပါတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး PVVN Balakrishnan ကပြောပါတယ်။ဒုက္ခသည်တွေပြန်နိုင်ရေးပေါ်အာဆီယံရဲ့သဘောထားကိုစင်ကာပူမှာစနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်စင်ကာပူနိုင်ငံသားရေးဝန်ကြီးကလည်းပြောသွားတာပါ။ဒါပေမဲ့လည်းဒီကိစ္စကိုဘေကင်းလုံခြုံပြီးကုန်သိက္ခာရှိတဲ့အနေအထားနဲ့လုပ်ရမှာဖြစ်တယ်လို့မလိုလားတဲ့နှောင့်နှေးမှုတွေမရှိစေဘဲလွတ်ဆောင်ရမှာလည်းဖြစ်တယ်လို့ဝန်ကြီးဘာလာခရစ်စနန်ကသတင်းတော်တွေကိုပြောပါတယ်။အင်ဒိုပစိဖိတ်ဒေသအတွင်းလွတ်လပ်ပြီးလမ်းဖွင့်ထားဖို့ဘေးဒုက္ခဖြစ်နေတဲ့ရခိုင်ပြည်နယ်ကဘေးဒုက္ခအကျပ်တဲဖြစ်ရှင်ရေးအခြေအနေတွေတိုးတက်လာအောင်နဲ့အခြားလူမျိုးရေးဆိုင်ရာကိစ္စရပ်တွေဟာအဓိကကျတဲ့အချက်တွေဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။အခြေတော်အခြားဒေသတွေလူမျိုးရေးဆိုင်ရာရန်မုံငွေအတိတ်ခုအနေနဲ့ဒေါ်လာတန်ပေါင်း300နီးပါးကိုအမေရိကန်ပြည်ထောင်စုကအကူအညီပေးမဲ့ကြောင်းနိုင်ငံသားဝန်ကြီးပွန်ပေယိုကစနေနေ့ကကတိပြုပြောကြားရင်းနဲ့အဲ့လိုထည့်သွင်းပြောဆိုသွားတာပါ။စင်ကာပူမှာကျင်းပတဲ့အာဆီယံနိုင်ငံသားဝန်ကြီးဆင်ဆွေးနွေးပွဲနဲ့ဆက်တဲလို့တဲ့အာဆီယံမှာမိနိုင်ငံတွေနဲ့စူပွဲကိုတက်ရောက်တဲ့နိုင်ငံသားဝန်ကြီးပွန်ပေယိုဟာသတင်းတော်တွေကိုရန်မုံငွေကိစ္စနဲ့ပတ်သက်လို့အဓိကပြောသွားတာပါ။မြန်မာနိုင်ငံက2019ခုနှစ်မှာရွှေတန်းချိန်20အထိတင်ပို့နိုင်ခြင်းရှိတယ်လို့ရွှေထိုးလို့ရောင်းဝယ်လုပ်ငန်းတွေကအကြီးတန်းတာဝန်ရှိသူတို့ကိုကိုးကားပြီး Riders တင်ပို့မှာရေးထားပါတယ်။ရွှေပြည်ပတင်ပို့တာကိုမြန်မာနိုင်ငံမှာနှစ်ပေါင်း90ကြာပိတ်ထားပြီးတဲ့နောက်ဒီနှစ်အစောပိုင်းကမှပြန်ဖွင့်ပေးထားတာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမန်းအင်ဂျင်နီယာဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Thom ဖြစ်ပါတယ်။ဒီကနေ့မိနစ်အတွက်6:90ထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24/40/50နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.